Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ2ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ရှင်းနေကျော် Jeff Sessions ကအမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးနဲ့ပြီးခဲ့တဲ့နေ့ထက်တွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အတက်ကဒီမိုကရေစီရဲ့ PRP ခံရပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖေရူမေခွဲကိုဖြစ်သူပြီးခဲ့တဲ့လတဲ့သစ်ဆုံးမှုနဲ့ဆက်နွယ်ပြီးထိမ့်သိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားနာမည်နဲ့နေရပြန်ဖို့စီစဉ်နေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒီသတင်းတွေကိုမတ်တငီထိုင်နေတူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာတွေထက်မှာတော့
ဒီလိုရတဲ့အမျိုးဆုံးပြည်ထောင်ကပြည်ထောင်ထိုက်တာဆိုတော့ဂျမန်နှစ်ပတ်ပဲယူရမယ်အဲ့တော့ဂျမန်နှစ်ပတ်ယူရမယ်ဆိုရင်ဂျမန်နှစ်ပတ်ကိုလက်ဆက်ရှိရဲ့ဆိုတော့ပါစတာတီးရင်းနဲ့ယူတည်နေမှာ
ရှင်နေကြီးဥကွန်နီလောက်ကြံခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူတွေအပေါ်တရားရဲရှုထောင့်ကနေကင်တွယ်ရမယ့်သဘောကိုတရားလွှတ်တော်ရှင်နေဥရောပဆန်းအောင်ပြောသွားတာပါပြည်စုံကိုတည်င်းတွေပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူဝန်ပြည်နယ်မှာတရားနာမည်ပေးမဲ့အရင်းနဲ့အငင်းခုမှုဖြစ်နေကြတဲ့အကြောင်းပြင်ဒီလက်ကျွန်းလူတက်မှုရဲ့နောက်ဆက်တွဲအခြေအနေကိုပါနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နှင်ဦးနဲ့မတ်တင်ထိုက်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာပြည်ခဲ့တဲ့နိုဝင်ဘာသမရရွေးကောက်ပွဲကိုရုရှားနိုင်ငံကကြားဝင်စစ်ပတ်ကမှုအတွက်စုံစမ်းစစ်ဆေးရမှာရှင်းနေရုပ် Jet Sessions ကငင်းရှင်းရှင်းဖြစ်အောင်လုပ်ဖို့တမမောက်ရာထူးကနှုတ်ထွက်ပေးဖို့ဒီမိုကရက်တော်အမတ်ကတောင်းဆိုလိုက်ပါတယ်။ရှင်းနေရုပ် Sessions ဟာအမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးနဲ့ပြည်ခဲ့တဲ့နေ့ထက်တွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အတိုက်ခံတွေကတောင်းဆိုခဲ့ကြတာပါ။တလွတ်တော်အမတ်တောင်းယူခဲ့ပူးတဲ့ Sessions ဟာသမရဒေါ်နယ်ထရန့်ရွေးကောက်ပွဲမှာရှင်ပြိုင်မှုအားပေးခဲ့သူတူဖြစ်တယ်လို့မဲဆိုဝဲမှာအကြံပေးပုဂ္ဂိုလ်တူဖြစ်နေလဲတောင်းယူခဲ့သူဖြစ်ပါတယ်။သမရထရန့်ရဲ့မဲဆိုဝဲတောင်းရှိသူတရားရောက်ဟာရုရှားနဲ့ဆက်သွယ်ရှိကြောင်းအထောက်အထားတွေသာပေါ်လာခဲ့ရင်သူ့အနေနဲ့မလုပ်မလဲလို့အမေရိကန်တရားရေးဌာနအကြီးအကဲဖြစ်အတည်ပြုခန့်အပ်ဖို့ဇန်နဝါရီလရဲ့လွှတ်တော်မှာကြားလာစဉ်မေးခွန်းထုတ်ခံခဲ့ရစဉ်မှာတော့သူ့အနေနဲ့ရုရှားနဲ့ဆက်သွယ်မလုပ်ဘူးတဲ့အတွက်မှတ်ချက်ပေးစရာလည်းမရှိတဲ့အကြောင်းဖြေကြားခဲ့တာပါ။ဒါမှမဟုတ်ပြီးခဲ့တဲ့နှစ်ဇူလိုင်လက Republican နိုင်ငံလုံးဆိုင်ရာညီလာခံအတွင်းတရားချင်းပတဲ့ခန္ဓာတစ်ခုမှာသူဟာရုရှားတမ်မတ်ကြီးဆာဂေးကစ်စလီယက်နဲ့တွေ့ဆုံခဲ့တယ်လို့စတင်မာလာထဲမှာလည်းလွှတ်တော်ကသူ့ရုံးကမှာထပ်မံတွေ့ဆုံခဲ့တာပါ။သမရအင်ပြူတော့တာဝန်ရှိသူတယောက်ကတော့ session စာထက်လက်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီတာဝန်နေနဲ့တွေ့ဆုံခဲ့တာကဖြစ်ပြီးလွှတ်တော်ကြားနာပွဲမှာထွက်ဆိုချက်တွေနဲ့တိုက်ညီမှုရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါကတိုက်ခိုက်ဒီမိုကရက်တစ်ကသမရထရန့်အစိုးရကိုတိုက်ခိုက်ဖို့ကြိုးပမ်းတဲ့လုပ်ရတာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အစိုးရမှလည်းတရားရုံးကြီးဌာနပြောခဲ့ရသူကလွှတ်တော်ကြားနာပွဲမှာကြမ်းကြိမ်ထွက်ဆိုခဲ့တဲ့အထက်မှာအတိတ်ပဲအကောက်လွှမ်းနိုင်တဲ့ပြောဆိုမှုမျိုးတစ်ခုမှမပါဘူးလို့ပြောဆိုခဲ့ပါတယ်။
အမေရိကန်သမ္မတဘရက်ကိုဘားမှတာဝန်ယူစဉ်ကာလတုန်းကအစိုးရအရာရှိတချို့ကဒေါ်နယ်ထရန့်သမ္မတရွေးကောက်ပွဲဆရာစီယုံရဲ့အဖွဲ့နဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆွံ့နွံမှုတွေကိုနောက်ပိုင်းစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့ရှိအောင်ဆောင်ရွက်ခဲ့ကြတယ်လို့နယူးယောက်တိုင်းသတင်းစာကြီးကရေးသားပါတယ်။လက်ရှိနဲ့အရင်ကအစိုးရတာဝန်ရှိသူဒါဇင်ဝက်ကျော်လောက်ကိုကိုးကားပြီး Times သတင်းစာကြီးကအခုလိုရေးသားတာပါ။ဒီတဲ့ကတချို့ဆိုရင်လွှတ်တော်ကထိထိရောက်ရောက်စုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စပေါ်မှာစိတ်ဝင်စားရှိလာအောင်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေနဲ့ဒေါ်နယ်ထရန့်ရဲ့အဖွဲ့တို့ကြားဥရောပမျိုးတွေမှာတွေ့ဆုံဆွေးနွေးမှုတွေကလို့ဖော်ပြတဲ့အချက်အလက်တွေကိုတော့ဗြိတိန်နယ်သာလန်တို့အပါအဝင်အမေရိကန်ရဲ့မဟာမိတ်တွေစီကရရှိတာလို့လည်းသတင်းကဖော်ပြပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေနဲ့ထရန့်ရဲ့အဖွဲ့သားဆက်သွယ်ဆွေးနွေးပြောဆိုမှုတွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီကကြားပြတ်ရယူခဲ့တယ်လို့လည်းသတင်းစာမှာရေးသားပါတယ်။ရုရှားထောက်လှမ်းရေးအရာရှိတွေနဲ့ထရန့်ရဲ့သမ္မတရွေးကောက်ပွဲဆိုင်ရာစီးရုံးလှုပ်ရှားရေးအဖွဲ့နဲ့ဆက်နွယ်သူတွေကြားအချိန်ငယ်တွေ့ဆုံခဲ့ကြတဲ့အချက်အလက်တွေအမေရိကန်အာဏာပိုင်တွေမှာရှိနေတယ်ဆိုတဲ့နယူးယောက်တိုင်းသတင်းစာကြီးရဲ့အစောပိုင်းရေးသားဖော်ပြမှုတွေကိုတော့ Mr. Trump ကညှင်းဆိုထားတာပါ။သမ္မတအင်ဖြူရောပြောခွင့်ရ Sean Spicer ကတော့အခုထွက်ပေါ်လာတဲ့သတင်းမှာဆိုရင်လည်းအချက်အလက်အစ်ဘာမှမပါဘူးလို့တုံ့ပြန်ထားပါတယ်ရှင
်။ Syria နိုင်ငံ Erbil မြို့အနီးအမေရိကန်ကအားပေးထောက်ခံနေတဲ့ Syria တပ်ဖွဲ့တွေပေါ်ရုရှားနဲ့ Syria လက်ထက်တို့ကမှားယွင်းဘုံကျဲချခဲ့ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေကတော့ကီလိုမီတာအနည်းငယ်လောက်မှာအကွာမှာရှိနေခဲ့တဲ့အကြောင်းယူရိုနိုင်ငံမှာရှိတဲ့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူကပြောဆိုလိုက်ပါတယ်ဘုံကျဲတက်ခဲမှုကြောင့်အယ်ဘတ်မြို့တောင်ဘက်နဲ့အရှိဘက်ကကြီးရွာတွေမှာအားစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့စီးရီးယားအရက်ညမောင်းဖို့နေထိခိုက်မှုရှိခဲ့ကြောင်းအားစစ်သွေးကြွချင်းမုံကြီးမဟာမိတ်ဖွဲ့ရဲ့အမေရိကန်တပ်မှုဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆယ်ကယူရို ွက်နိုင်ငံဘက်ကမျိုးတို့ကတရင်တော့တွေကိုတယ်လီဖုန်းကနေပြောဆိုခဲ့တာပါ။တိုက်ခိုက်သေးဆုံးမှုကင်ကနဲအတိအကျနဲ့ပတ်သက်လို့စီးရဲတပ်ဖွဲ့တွေကိုမင်းမြန်းမှုလည်းပြောဆိုခဲ့ပါတယ်။ရွာတွေကိုဘုံကျဲခံရတဲ့အချိန်မှာအမေရိကန်တပ်ဖွဲ့တွေက၄၅ကီလိုမီတာလောက်အကွာကနေအချံပိတ်ကုတ်ကဲနေကြောင်းလဲဒုဗိုလ်ချုပ်ကြီးတောင်ဆန်ကပြောပါတယ်။ဒီနောက်မှာတော့ပီပကတ်တွေကိုရှောင်ရှားဖို့စီစဉ်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းကနေအဆက်သွယ်လုပ်ခဲ့ရမှာတော့ရုရှားဘက်ကတိုက်ခိုက်မှုလောက်ခဲ့ကြောင်းဝန်ခံခဲ့ပြီးဘုံချနေရတွေကိုရပ်ဆိုင်းခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ရုရှားနဲ့ဆီးရီးယားစစ်လေယာဉ်တွေဟာအမေရိကန်ကထောက်ခံမှုပေးနေတဲ့တပ်တွေကိုတိုက်ခိုက်ခဲ့တာမျိုးမရှိခဲ့တဲ့အကြောင်းညှင်းဆန်ထားပါတယ်။တိုက်ခိုက်မှုဖြစ်ခင်မှာလည်းအမေရိကန်စစ်တပ်နဲ့ဆက်သွယ်မှုရှိခဲ့တယ်လို့အမေရိကန်ဘက်ကညွှန်ပြထားတဲ့နည်းမျိုးတွေကိုလည်းတိုက်ခိုက်မှုတွေမလုံမီအောင်ရှောင်ရှားခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံပြီးမြန်မာငြိမ်းချမ်းရေးဆွေးနွေးပါတယ်။တနိုင်ငံလုံးအပြည့်အစားချုပ်မှာလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်အလုံးဆွေးနွေးပွဲစကားဝိုင်းမှာပါဝင်လာစီဖို့တိုက်တွန်းရေးမှာတရုတ်အစိုးရကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတယ်ဆိုတာကိုဒေါမ်ဆန်းစုကြည်ကဩဂုတ်လအတွင်းတရုတ်နိုင်ငံခီးစင်မှာပြောဆိုခဲ့တာလို့လည်းတမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးက VOA ကိုပြောပါရယ်မြန်မာငြိမ်းချမ်းရေးမှာတရုတ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေတပ်မတော်နဲ့မြန်မာအစိုးရတို့ကြားပေါင်းကူတရအဖြစ်ဆောင်ရွက်သွားမယ်ဆိုတာကိုတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆွန်ကော်ရှန်ကဗိုလ်ချုပ်မှူးကြီးမြောင်လိုင်ကိုပြောကြားခဲ့ပါတယ်။မြန်မာငြိမ်းချမ်းရေးတရုတ်ရဲ့လိုလားချက်ကိုနားလည်ထားတဲ့အကြောင်းလဲဗိုလ်ချုပ်မှူးကြီးကတုံ့ပြန်ပါတယ်။တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်အစိုးရတို့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားယုံကြည်မှုတိစောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965 လိုင်းဒိုမီတာ32 kHz 9323 လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝမဲကန်တံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ချွန်ဝမ်ရဲ့ဖေရူမေခွဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့သေဆုံးမှုနဲ့ဆက်နွယ်ပြီးတန်မြတ်ရှိသူဖြစ်ထိန်းသိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအာဏာပိုင်နေနေရပြန်ပို့ဖို့စီစဉ်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာဖေဖော်ဝါရီလ13ရက်နေ့ကကင်ချွန်နန်းသေဆုံးခဲ့ပြီးတဲ့နောက်အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီချုံချိုကိုသတင်းနှစ်ပတ်နီးပါးကြာထိန်းသိမ်းထားတာပါ။တရားစွဲဆိုအရင်မြူပဲထိန်းသိမ်းထားနိုင်တဲ့အချိန်ကာလတိတ်မကြံတော့သလိုတရားစွဲနိုင်လောက်တဲ့အထောက်အထားခိုင်ခိုင်လုံလုံလည်းမရှိရကြောင်းနေရပြန်ပို့ရမှာဖြစ်ကြောင်းမလေးရှားရှင်းနေချုပ်မိုဟာမက်အပန်ဒီအာလီကဒီကနေ့ပြောဆိုခဲ့တာပါ။အမှုမှာအဓိကတန်ရရှိသူနှုတ်ဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစီတီအစီယာနဲ့ဗီယက်နမ်နိုင်ငံကအသက်28နှစ်အရွယ်ဒွန်တီဟောင်းတို့နှုတ်ကိုတော့မနေ့ကပဲလူသတ်မှုနဲ့ဆွဲချက်တင်ခဲ့ပါတယ်။သူတို့နှစ်ယောက်ဆောင်ကတော့အသက်ရုံမြင့်တဲ့ညာအစီအစဉ်တစ်ခုမှာတရုတ်ဆောင်ခဲ့ရတာလို့ယုံကြည်ထားကြပြီးအပြစ်မရှိကြောင်းလည်းညှင်းဆန်ထားကြပါတယ်။လူသတ်မှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးသူတို့နှုတ်ကတည်တံထိချခံရနိုင်ပြီးဧပြီလမှာတရားရုံးတင်စစ်ဆေးမှာဖြစ်ပါတယ်။သူတို့နှုတ်ကလေဆိပ်လုံခြုံရေးဗီဒီယိုမှတ်တမ်းတွေမှာတည်ဆုံးသူကင်ချုံနန်းရဲ့မျက်နှာပေါ်ကိုအဝတ်တစ်ခုနဲ့အုပ်ပြီးနောက်ပိုင်းမှာလေဆိပ်ကနေထွက်ခွာသွားတဲ့အမျိုးသမီးနှစ်ဦးဖြစ်ကြောင်းဆွဆွဲခံထားရတာပါ။ဒီနောက်မိနစ်20လောက်ကြာမှပဲကင်ချုံနန်းတည်ဆုံးပြီးမလေးရှားအာဏာပိုင်တွေကတော့သူဟာအာယုံရောထိခိုက်စေတဲ့ဗီအက်စတိုင်လူစိတ်ကြောင့်တည်ဆုံးတာလို့လည်းပြောဆိုထားပါတယ်။
မြောက်ကိုရီးယားကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကအန်ဒီအကြီးလာတဲ့နျူကလ িয়ার စစ်ပွဲအတွက်စီရေလေ့ကျင့်မှုတွေထပ်ပြီးဆောင်ရွက်ခဲ့ပြီးဒီအတွက်အထူးရောက်ဆုံးတံပြန်ဆောင်ရွက်မှုနဲ့တုံ့ပြန်မယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုပါတယ်။မြောက်ကိုရီးယားစစ်ဦးစီးချုပ်အဖွဲ့ရဲ့ပြောခွင့်ရရဲ့ကြေညာချက်ကိုနိုင်ငံပိုင်ရုပ်သံကဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်တာဖြစ်ပါတယ်။ကျင်းညာချက်မှာတော့အမေရိကန်နယ်ချက်တွေရဲ့မြောက်ကိုရီးယားအပေါ်ရန်လိုတဲ့မူဝါဒတွေကိုလိုက်နာဆောင်ရွက်နေတဲ့လက်အောက်ခံနိုင်ငံတွေလိုလည်းသုံးနှုန်းဝေဖန်ပြီးဒီနိုင်ငံတွေကိုမြောက်ကိုရီးယားကပြစ်မှတ်ထားတိုက်ခိုက်မယ်လို့ပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြား2019ခုနှစ်တည်းစစ်ပတ်ဆိုင်ရာဆက်ဆံရေးတွေနှေးကွေးလာနေတယ်လို့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာဆိုင်းငံ့တာကန့်သက်တာတွေရောရှိလာမလားဆိုပြီးမေးခွန်းတွေလည်းထွက်ပေါ်နေပါတယ်။ နနငါစစ်တက်ကြဒီနေ့စမ်းပိုင်းမှာဒီချိန်တွေ့ဆုံပြီးဇန်နဝါရီလ18ရက်နေ့ကတွေ့ဆုံမှာဒီနေ့တက်ဆွေးနွေးမဲ့အစီအစဉ်တွေပါဝင်ကြောင်းလဲအမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်အာရှပစိဖိတ်ရေးရပြောခွင့်ရရေးတက်တမှုဂယ်ရီယော့စ်က VOE ကိုပြောဆိုခဲ့တာပါ။ပုံမှန်အဖြစ်ဒီလိုအစီအစဉ်တွေကိုပြီးခဲ့တဲ့ထဲမှာကလေးကကြိုတင်ပြင်ဆင်လို့ရှိပါတယ်။ဒီလိုအမေရိကန်စစ်ဖက်ဆိုင်ရာဆက်ဆံရေးကိုရပ်ဖို့ပဲဖြစ်ဖြစ်ရှော့ချဖို့ပဲဖြစ်ဖြစ်ဒေါ်နယ်ထရန့်အစိုးရကညွှန်ကြားတာမျိုးတော့မရှိသေးဘူးလို့လဲတက်မှုဂယ်ရီယော့စ်ကပြောဆိုထားပါတယ်။တရုတ်ကဝေဝဥညီဌာနကလည်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုညှိနှိုင်းနေစေဖြစ်ကြောင်းအတည်ပြုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးတိုးတက်မှုဟာအရေးကြီးတဲ့ကိစ္စရပ်အဖြစ်သဘောထားကြောင်းနဲ့နှစ်ဖက်စစ်တပ်ကြားရေရှည်တည်ထောင်ပြီးကောင်းမွန်တဲ့ဆက်ဆံရေးထူထောင်ရမှာအမေရိကန်ကပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်ကြောင်းလည်းတရုတ်ကဝေဝဥညီဌာနပြောခွင့်ရသူကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမှာတော့ဖေဖော်ဝါရီလကုန်လောက်ဆိုရင်နှစ်နိုင်ငံစစ်ဖက်ဆိုင်ရာအဆင့်မြင့်ဆုံးပုဂ္ဂိုလ်တွေအနည်းဆုံးတစ်ချိန်တော့တွေ့ဆုံလေးရှိရပါတယ်။အမေရိကန်ပူတွဲစီယူစီချုပ်များတဘာပတိဗိုလ်ချုပ်ကြီးဂျိုးဆက်စတမ်ဒန်ဖော့ကတော့အမေရိကန်နဲ့တရုတ်စစ်ဖက်ဆိုင်ရာဆက်ဆံရေးရာနိုင်ငံရေးအရာဆက်ဆံမှုတွေနဲ့လည်းဆက်နွယ်နေတဲ့အကြောင်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံကအသုံးမရတဲ့ငွေဆက်ကူတချို့ကိုဝန်ကြီးချုပ်နရိန္ဒရာမိုဒီကဖျက်သိမ်းလိုက်တာကြောင့်အိန္ဒိယရဲ့စီးပွားရေးတည်တည်တာတာကျဆင်းသွားမယ်လို့အများကခန့်မှန်းခဲ့ကြပြီးမယ်အခုနောက်ဆုံးထွက်ပေါ်လာတဲ့အချက်လက်တွေအရနောက်ဆုံး၄လပတ်အတွင်းအိန္ဒိယစီးပွားရေးကျဆင်းမှုကမဆိုစလောက်ပဲရှိခဲ့ပါတယ်ဒီအချက်ကြောင့်စီးပွားရေးပညာရှင်တွေကြားအံ့ဩစရာဖြစ်ခဲ့တာပါတရားဝင်ကိန်းဂဏန်းတွေအရအိန္ဒိယစီးပွားရေးတိုးတက်မှုနှုန်းကပြီးခဲ့တဲ့အောက်တိုဘာလကနေဒီဇင်ဘာလအထိ9ရာခိုင်နှုန်းဖွင့်ပြခဲ့ပြီးဒီရင်ကဖွံ့ဖြိုးမှုနှုန်းက 0.4% ခန့်နှုန်းနဲ့ရှင်ရင်ဖွံ့ဖြိုးမှုနှေးကွေးသွားတာဖြစ်ပေမဲ့အများစုခံမှန်းသလောက်တော့မဆိုးဝါးခဲ့ပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိခင်ထိုက်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတို့ရဲ့အလတ်ပါ၈နှစ်ဦးကိုနေလောက်ကြံခံရတဲ့အမှုကိစ္စနောက်ဆုံးအခြေအနေနဲ့အရင်ဆုံးတင်စပါမယ်ရှင်။၈နှစ်ဦးကိုနေလောက်ကြံတပြတ်ခံရတာတလတင်းတင်းပြစ်ပြီးဖြစ်ပေမဲ့လို့ဖမ်းမိထားတဲ့တရားခံတွေလွတ်မြောက်နေတဲ့သူတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းအရတရားစွဲဆိုနိုင်ဖို့တရားရုံးတင်တာမကဒီတင်တာတွေကိုမတွေ့ရသေးတဲ့အတွက်တရားစီရင်ရေးအပိုင်းမှာပွင့်လင်းမြင်သာမှုရှိပါမလားလို့ဒီမြန်မာနိုင်ငံရှင်းနေများကွန်ရက်တောင်းဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်လေစိတ်လိုလူမြင်ခွင်းမှာအသက်ခံရတဲ့အမှုပေါ်စေခိုင်းသူတရားခံအစ်စ်မှန်ပေါ်ပေါက်ရေးဘလို့ကင်တွယ်စစ်ဆင်းနေတယ်ဆိုတာပြည်သူကိုအချိန်နဲ့တပြေးညီရှင်းလင်းဖို့ကိုလည်းဒီလူငယ်ကွန်ရက်ကတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြန်ကြားရေးဝင်ကြီးပါပါဝင်တဲ့နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံကလေစိတ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NND ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုယ်တိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုဖမ်းဆီးပြီးစုံစမ်းစစ်ဆေးနေတယ်လို့ပြည်ထရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့ဇန်နဝါရီလ29ရက်နေ့ဦးကိုနီတည်ဆုံခဲ့တဲ့နေ့ကနေစလို့တနက်နဲ့ပြစ်သူအပါအဝင်ဖမ်းဆီးစစ်ဆေးနေတဲ့သူတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းအရဆက်လက်အရေးယူနိုင်မှုတရားစွဲဆိုတရားရုံးတင်နိုင်မှုအရေးလှုပ်ဆောင်တာတော့အခုထက်ထိမတွေ့ရသေးဘူးလို့မြန်မာနိုင်ငံရှိနေမြကိုရဲ့ဦးဆောင်အဖွဲ့ဝင်တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကအခုလိုပြောပါတယ်။
အဲ့တော့ဒီမို့ကဇန်နဝါရီလ29ရက်နေ့ဖြစ်တယ်အဲ့ဒီနေ့ပဲစီလင်းကိုစဖမ်းတယ်စီလင်းကိုစဖမ်းပြီး12နိုင်ကြာ3နိုင်ကြာတော့အောင်စော်ဝင်းကိုဖမ်းတယ်နော်အဲ့ဒီနောက်ပိုင်းမှာစင်ငယ်စင်ငယ်စီကဂျူရူဘာရူစာကြီးဖမ်းလာတယ်အဲ့တော့ပြီးလို့ရတဲ့အမှုဆုံးပြည်ကံကစီလံထိုက်တာဆိုတော့ဂျင်မန်နှစ်ပတ်ပဲယူရမယ်အဲ့တော့ဂျင်မန်နှစ်ပတ်ယူရမယ်ဆိုရင်ဂျင်မန်နှစ်ပတ်ဆိုရင်28ရက်ဆိုတော့ဖတ်ချက်တည်းနဲ့ယူနေနေမှာအဲ့ဒီဂျုံပင်နဲ့အဆင့်ကိုလည်းပဲကျွန်တော်တို့မကြတိရဘူးနော်အောင်းဝင်းတိုင်းကိုလိုက်ခါနာမမိသေးဘူးသူ့ကိုတေခါမြင်းမှုဖွင့်သလားဘာမှမတိရဘူးနော်တရေသာဆရာကြီးတရင်တော့ကျပြီးဝင်တာမတိရဘူးအဲ့တော့သူမင်းမြင်တာမှုလုံးဝမရှိသေးနဲ့ဒီအမှုကိုတောင်းရနေရလို့ပဲကျွန်တော်တို့ကပြောနေတယ်ဥပဒေနဲ့အညီဆောင်ရဲ့ဆိုတော့ကျွန်တော်တို့ဒီထိကြတိရနိုင်တဲ့အချက်နဲ့တစုံများမရှိဘူးခင်ဗျာ
ပြည်သူတွေရဲ့နေစဉ်လူနေမှုဘဝလုံခြုံရေးတာဝန်ယူထားတဲ့ပြည်ထရေးအနေနဲ့လည်းအခုလိုမျိုး လေးစိတ်လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်ခဲ့တဲ့အကြမ်းဖက်လုပ်ရက်နဲ့ပတ်သက်လို့စေခိုင်းသူတရက်ခန့်အစ်အမှန်ပေါ်ပေါက်ရေးဘလို့ကင်တွေသွားမလဲဆိုတာလူငယ်တွေကစောင့်ကြည့်နေကြောင်းလဲဥကိုနီရဲ့တလားပြေကြေညာချက်ကိုရန်ကုန်လူငယ်ကွန်ရက်ကဒီကနေ့ထုတ်ပြန်ပါတယ်။သက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့တရက်ခန့်အစ်အမှန်တွေကိုဖော်ထုတ်ပြီးထိထိရောက်ရောက်အရေးယူပေးနိုင်မှုကိုလည်းတောင်းဆိုပါတယ်လို့ရန်ကုန်လူငယ်ကွန်ရက်ဥက္ကဋ္ဌမတ်တင်စာရှင်လဲကြီးကပြောပါတယ
်။ရှင်လုံးချက်တွေကတော့မျှော်မှန်းထားတာချက်တောင်ပို့ပြီးတော့စိတ်ပြက်ဖွယ်ရအကျိုးတောင်းစီတော်မှုမရှိတဲ့တုံးသက်ချက်တွေဖြစ်နေတာဆိုတဲ့အခါမှာကျိုးလုံးတဲ့သူတွေပေါ်မှာအမှုပေါ်လျော့အောင်ကာကွယ်ပြောဆိုတာဖြစ်တဲ့တုံးသက်ချက်တွေဖြစ်နေတာမျိုးလည်းကျွန်တော်တို့မြင်ရတယ်။ဒီအတွက်ကြောင့်လို့ကျွန်တော်တို့ထပ်မံပြီးတော့တိုက်တွန်းလိုတာကဒီဖြစ်ရအပေါ်မှာပေါ့နော်။တာဝန်ယူမှုတာဝန်ခံမှုပို့ပြီးတော့ပြည်ပြည်နဲ့လှုပ်ဆောင်စီလိုရယ်။နောက်တစ်ခုကပွင့်လင်းမြင်သာမှုအပြင်နဲ့ပြည်ပြည်ကိုပုံစံတစ်စထုတ်ပြန်မှုတွေကိုပြုလုပ်ပေးသွားဖို့ဆိုတာမျိုးလည်းကျွန်တော်တို့ထပ်မံညွှန်းလဲပါရှင
်။ဥကိုနီရဲ့လူတက်မှုမှာကျူးလွန်သူတွေဟာလူငယ်သဘာဝအရပုံကိုရေးမကျေနပ်ချက်ကြောင့်တက်ဖြတ်ရတာပါဆိုတဲ့စကားရက်နဲ့လူငယ်တွေအပေါ်ပုံဖြတ်ပြောဆိုခဲ့တဲ့အပေါ်လဲလူငယ်ကွန်ရက်အနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ရှုံချတယ်လို့မတ်တင်စာရှင်လဲကြီးကပြောပါတယ
်။ဒီမှာနိုင်ငံကလူငယ်တို့အနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံဘူးဆိုတာမျိုးကိုကျွန်တော်တို့တိကပေါ်လင်းစင်လူတွေနောက်တစ်ခုကတော့ပို့ပြီးတော့ကျွန်တော်တို့ဒီထုတ်ပြန်ချက်ဖြစ်ဖို့အတွက်ကိုတွန်းအားပေးထားတဲ့အချက်ကတော့ဒီရင်းဝင်ကြီးဌာနရဲ့တင်စာရှင်လဲပွဲမှာပေါ်ပြတုံးဆွဲထားတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဒီကအားဖြင့်တော့ယူလုံးနဲ့တရားခံနေတာလူငယ်တဘာဝသူတို့ရဲ့ရှင်ရင်းနိုင်ရင်နဲ့ပြင်ပြမဲ့သူတို့မျိုးလုပ်ကြတဲ့ဆွဲပုံစံမျိုးအဓိကကျွန်တော်တို့ခံစားရရတော့လူငယ်ဆိုတဲ့ဟာကိုတုံးသွားတယ်လူငယ်အသက်ရမဟုတ်ဘူးဆိုတာလူတိုင်းသိကြပြီနဲ့အဲဒီလိုမျိုးလူငယ်လို့တုံးတုံးသွားခြင်းအဖြစ်တိတ်ဒီလိုအနေမှာခင်မအမြင်မှာပေါ့နော်အော်လူငယ်လို့ဖြစ်တာဆိုရဲအထင်မြင်နေပုံမှန်ဖြစ်ခံရရသူတို့ခံစားရတဲ့ကတောက်တောက်တာမျိုးထုတ်ပြန်လို့ကျွန်တော်ကြိုးစားခဲ့တာဖြစ်ပါတယ
်နောက်ဥကိုနီတက်ဖြတ်ခံရမှုနဲ့ပတ်သက်လို့လူအတိုင်းဝိုင်းအချင်းချင်းကြားအမုန်းပွားစေမဲ့စကားတွေအကြောင်းအရာတွေနဲ့ပြည်သူလူထုကြားမှာဖြန့်ဝေလှုပ်ဆောင်နေတာတွေကိုတာဝန်ရှိတဲ့သူတွေအနေနဲ့ထိရောက်စွာအရေးယူဟန်တာပေးဖို့ကိုလည်းလူငယ်ကွန်ရက်ကတောင်းဆိုပါတယ်ဥက္ကဋ္ဌလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်ထောင်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးကိုယ်တိုင်ဦးဆောင်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်တရားခံပေါ်ပေါက်နိုင်ရေးဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ပေမဲ့လို့ပြောဆိုချက်တွေနဲ့ပတ်သက်လို့ဝေဖန်မှုကထွက်ပေါ်နေခြင်းလည်းဖြစ်ပါတယ်တက်မတော်ဘက်ကရခိုင်အရေးသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်လို့တက်မတော်ဘက်ကပူးပေါင်းဆောင်ရွက်နေပါတယ်လို့ထည့်သွင်းရှင်းလင်းသွားခဲ့ပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုတော့မွန်ပြည်နယ်မှာတရားနာမယ်ပေးမဲ့အရေးညှဉ်းခုမှုဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့ကိုဆက်သွယ်ဆောက်လုပ်ထားတဲ့တန်လွင်တရားအဲ့ဒီတရားကိုဗိုလ်ချုပ်အောင်ဆန်းတရားအမည်ပေးသတ်မှတ်ရေးပြည်သူ့လွတ်တော်ကနေလက်ခံဆွေးနွေးသွားမဲ့ပေါ်မွန်ပြည်နယ်ဒေသခံ3000ကျော်ကနေဒီကနေ့ဒီချောင်းစုံမြို့နယ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒေသခံတွေအနေနဲ့ကတော့ဒေသနဲ့ကိုက်ညီတဲ့တရားနာမယ်ပေးဖို့တောင်းဆိုကြပါတယ်။အစိုးရအနေနဲ့ဒေသခံတွေရဲ့သဘောထားကိုလျှို့ရှုခဲ့မယ်ဆိုရင်မွန်တမျိုးသားလုံးတိုင်းတာဆန္ဒပြသွားမယ်လို့လည်းဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။မွန်ပြည်နယ်အစိုးရအနေနဲ့နှစ်ဖက်စလုံးစင်ကျင်တုံတရားနဲ့လောက်ကင်ဆောင်ရွက်သွားဖို့တိုက်တွန်းခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
နေနေတော်ရတဲ့စံတဲ့တူလို့ပူဂျုံစံတရာမီနဲ့ပြည်သူ့ထုတ်တော်ကနေလက်ခံဆွေးနွေးသွားမယ်မော်လမြိုင်ချောင်းစုံတန်လွေမြေကူတရာရေးနဲ့ပတ်သက်ပြီးမုံပြင်းနယ်ချောင်းစုံမြို့နယ်မှာဒီကနေ့မှာကန့်ကွက်စံတပြပွဲစရာဖြစ်ပွားခဲ့ပါတယ်ကန့်ကွက်စံတပြခေါင်းဆောင်သူဖြစ်တဲ့နိုင်တင်ညွတ်ကတော့တရာမီကိုဒေသခံတွေလူလားတဲ့အမည်ပေးဖို့တောင်းဆိုထားတယ်လို့ပြောပါတယ
်စံတင်တရာချောင်းစုံနာမည်နဲ့စီမံကိန်းကျခဲ့တယ်အဲနောက်ကနေ့ချတဲ့ခါကျတော့လေတာမင်တရာချောင်းဆောင်နဲ့ပဲရင်ဆိုးရတာချခဲ့တယ်။အခုပြီးတဲ့ခါကျမှအဲ့ဒီဥစ္စာကိုမျက်ကွယ်ပြုပြီးတော့သူတို့ကအင်အားသုံးပြီးအနိုင်ကျင့်ပြီးတော့သူတို့လူချင်းနဲ့သူတို့မကြုံခံနိုင်မယ်ကိုသိတယ်ဆိုတာတော့တဘာဝမကျဘူးကောက်ွက်တာ
။ဒီတရာကိုအရင်သမရဦးသိန်းစိန်ဆိုးရလက်သက်ကစတင်ခဲ့တဲ့စီမံကိန်းဖြစ်ပြီးတန်လွင်တရာချောင်းဆောင်လို့အမည်ပေးထားရကနေအန်ဒီဆိုးရလက်သက်မှာဘူကျိုးအောင်စန်းတရာလို့အမည်ပြောင်းမဲ့လှုပ်ရပေါ်မှာကန့်ကွက်တယ်လို့သူကဆိုပါတယ်။ဒီမြေမှာဆန္ဒပြသူတွေအနေနဲ့ချောင်းစုံမြို့နယ်ကညော်ကျေးရွာနဲ့တရာကြီးကျားမှာရှိတဲ့ချင်းကလမ်းတစ်လျှောက်မှာဒေသခံ3000ကျော်ကနေကျွေးကျော်တန်တွေနဲ့ခြေသက်လမ်းလျှောက်ကမ်းကွက်ခဲ့ကြပါတယ်
။အကယ်၍ပုံချောင်းဆန်းတရာနဲ့ပဲသူတို့နောက်မဆုတ်ခွင့်နဲ့သွားမယ်ဆိုရင်ဒီ10ရက်ပြည့်တဲ့နေ့မှာဘုပ္ပဲချမ်းမော်လမြိုင်ဘက်ချမ်းပေါ့နော်။မိုးလူတို့တရလုံးကနေပြီးတော့အင်အား1000ခါပေါ့ပြန်လည်ပြီးတော့ဆန္ဒထုတ်ပေါ်သွားမယ်လို့ဒီကော်မတီဖွဲ့ထားပြီးဒီ15ဦးကော်မတီနဲ့
ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကဒုတိယကြိမ်ပြည်သူ့လွှတ်တော်စရုပ်ရပုံမှန်စီဝေး14ရက်မြောက်နေ့မှာမွန်ပြည်နယ်ပေါင်မြို့နယ်မဲဆန်လန့်နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်မိကွန်ချန်းကနေမွန်ပြည်နယ်မော်လမြိုင်နယ်ချောင်းစုံမြို့ကြားတန်လွင်မြစ်ပေါ်ကအသစ်တည်ဆောက်ထားတဲ့မြေကူးတရားကိုပူကျောင်းဆန်းအမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းဆိုကိုတင်သွင်းခဲ့ရမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေလက်ခံဆွေးနွေးဖို့ဆုံးဖြတ်ခဲ့ပါတယ် မနေ့ကမှကျန်းသစ်စာချိန်ဆိုပြီးမွန်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်လာတဲ့တောက်တာအေးဆန်ကတော့ဒီသရမ်းမြေပေးရေးနဲ့ပတ်သက်ပြီးနှစ်ဖက်စလုံးစင်ချင်းတုံတရားနဲ့လှုပ်ကန်ဆောင်ရွက်မှုတိုက်တွန်းခဲ့ပါတယ
်။ဒီသားကသိချာစဉ်းစားပြီးတော့ဟောက်တာလားနှစ်ဖက်လုံးကဒါကိုအလုံးစင်ချင်းတုံတရားနဲ့စဉ်းစားပြီးတော့လှုပ်ကန်ဆောင်ပေးကြပါကျွန်တော်မြတ်တာရပါတယ
်။ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဦးမြင့်မြင့်ဦးလက်ထက်ကလည်းဘူကျောင်းဆန်းမွေးနေ့ဖေဖော်ဝါရီလ17ရက်နေ့မှာအထက်ကညွှန်ကြားချက်အရဘူကျောင်းဆန်းသရမ်းမြေပေးဖို့စီစဉ်နေစဲမှာဒေသခံပြည်သူတွေတန်ခါတော်တွေမွန်နိုင်ငံရေးပါတီတွေကလည်းကန့်ကွက်ခဲ့ပါတယ်။ဝန်ကြီးချုပ်အနေနဲ့ပြည်သူတွေနှစ်သက်သက်မြေပေးဖို့သဘောတူခဲ့ပြီးတာဝန်ရသူကလည်းနှုတ်သက်ခဲ့ပါတယ်။ဝန်ကြီးချုပ်ဦးမြင့်မြင့်ဦးတာဝန်ရသူကလည်းနှုတ်သက်သွားတာဟာသရမ်းမြေပေးရေးကိုဒေသခံတွေရဲ့ဆန္ဒကိုလိုက်လျှောလို့ပါတီကနေဖိအားပေးတာဖြစ်ကြောင်းသတင်းတွေလည်းပေါ်ထွက်နေပါတယ်။ဘလူးကျွန်းဒေသခံလည်းဖြစ်စာရေးဆရာသူလည်းဖြစ်တဲ့တောက်တာခေမောင်ညူကတော့တရေကောင်းမြည်တွေထက်ဒေသကိုအခြေခံတဲ့မြည်ပေးတဲ့လို့သူ့အမြင်ကိုခုလိုပြောပါရယ
်ကျွန်တော်ဒေသခံတွေကတော့ဘလူးကျွန်းတရားဆိုရင်တောင်းလို့ဆောင်းဆောင်တရားဆိုရင်ပုံလိုကြိုက်တယ်လို့ကျွန်တော်မြင်တယ်ကျွန်တော်ထင်ပါပဲဟောတရေကောင်းနာမည်ကြီးချက်ကိုအရက်နာမည်လေးပြီးရင်တော့သဘောကျမှာလို့ကျွန်တော်ထင်ပါတယ
်မွန်ပြည်နယ်ကြိုက်သူမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ကူကူဦးကတော့ပြည်တော်စုကနေဆောက်လုပ်တဲ့စီမံကိန်းဖြစ်လို့ပြည်တော်စုအစိုးရနဲ့သာသက်ဆိုင်တယ်လို့အမြင်ရှိနေပါတယ်မွန်ပြည်နယ်ဒေသခံဆန္ဒပြသူတွေအနေနဲ့ဒေသခံတွေရဲ့သဘောထားမပါပဲဘူကျောင်းဆန္ဒရာအမည်ပေးတာကိုကန့်ကွက်ခဲ့တယ်လို့တရားစုတင်သွင်းသားမှုကိုပြည်သူ့လွှတ်တော်ကနေပြန်လည်ရုပ်သိမ်းပေးဖို့ကိုလည်းအလေးနဲ့တိုက်တွန်းထားပါတယ်အစိုးရအနေနဲ့ဒေသခံတွေရဲ့ဆန္ဒကိုလိလူရှုမယ်ဆိုရင်မွန်သူမျိုးသားလုံးအတိုင်းအတာဆက်လက်ရေးဆိုဆန္ဒပြသွားဖို့ဥဆောင်ကော်မတီတရက်ကိုလည်းဖွဲ့စည်းထားပြီးဖြစ်ပါတယ်ခင်ဗျာ
နိုင်ခွန်အိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာနိုင်ငံကအောင်ပါလီတိန့်ထီစုကြည်နဲ့ပတ်သက်တဲ့အပြောင်းအလဲကိုလည်းတင်ပြပေးပါမယ်။ပြည်တွင်းအခွန်များဦးစီးဌာနအောင်ပါလီတိန့်စုဌာနခွဲကနေစုကြည်ငွေ3,500ကနေ3,000အထိတိုးမြင့်လိုက်တဲ့ကျ900ရန်ထီလက်မှတ်တွေကိုမင်းကစတင်ရောင်းချလိုက်ပါတယ်။စုငွေတိုးလိုက်တဲ့အတွက်လူမှုစိတ်ဝင်စားမှုပိုတိုးလာပြီးအစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းထက်ပိုရောင်းချမယ်ဆိုရင်ပြည်သူလူထုနဲ့နာပြီးထီကုန်တွေတွေသာအကျိုးများရရှိလိမ့်မယ်လို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ပြည်ရင်းကွန်များဦးစီးဌာနအောင်မာလီတိန့်စုဌာနခွဲကကျက်900တီလက်မှတ်တွေကိုဒီကနေ့မတ်လ1ရက်နေ့မှာစတင်ရောင်းချလိုက်ပါပြီ။ရခိုင်ကျက်900တီလက်မှတ်များအစားကျက်900တီလက်မှတ်တွေကိုရောင်းချတာဖြစ်တဲ့အတွက်စုငွေတွေကိုလည်းကျက်3,000အထိအများဆုံးတိုးမြင့်လိုက်ပါတယ်။ကျက်900တီလက်မှတ်ဟာစုချင်းငွေတိုးလာတဲ့အတွက်တီလက်မှတ်နဲ့လုံခြုံရေးစင်ကိုပါတိုးမြင့်ထားပြီးဈေးတင်ရောင်းချတာတွေရှိပါကအစိုးရအနေနဲ့ရေးယူဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကိုပြည်ရင်းကွန်များဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမင်းထွတ်က VOA ကိုခုလိုပြောပါတယ်။
သူလုတာမဖြစ်အောင်သူကဈေးစုမဲရလည်းများပို့ပြီးတော့များလာတာပေါ့အကောင်းစုဆိုတော့အဲကြောင့်မို့လုံခြုံရေးအစင်တန်းပို့ပြီးတော့ security feature တွေပို့ပြီးတော့တိုးထားတာပေါ့တကယ်လို့ဒီဥစ္စာကိုပို့ရောင်းနေဆိုရင်သူတို့ပေးထားတဲ့ deposit တွေရှိတယ်ကျွန်တော်3လစာတင်ထားရရှိတယ်ဒါတွေကိုကျွန်တော်တို့ကနိုင်ငံပိုင်သိမယ်နောက်တော့သူတို့ blacklist တွင်မယ်နောက်တော့သူတို့ကိုနောက်ပိုင်းကျွန်တော်တို့က permit တွေမပေးဘူးပေါ့ဗျာကောင်းချပါဦးအဲ့လိုမျိုးကျွန်တော်ထိကျုံပေးထားပါတယ
်ဆူရကအော်မလီတီဖွင့်လှစ်တဲ့အခါတီလက်မှတ်ရောင်းရငွေ40ရာခိုင်နှုန်းကိုနိုင်ငံတော်ဘဏ္ဍာဖြစ်ရယူပြီးတော့ကျန်60ရာခိုင်နှုန်းကိုစုငွေဖြစ်ထုတ်ပေးပါတယ်ကျန်နေရာတဲ့တီလက်မှတ်ကနေ9ချက်တိတိုးမြင့်လိုက်တဲ့အတွက်ပြည်တွင်းကွန်ကားနေရရှိတဲ့တိုင်းပြည်ဘဏ္ဍာတိုးတက်လာနိုင်တယ်လို့သတ်မှတ်ထားတဲ့ဇင်းတို့နေတဲ့တိုးမြင့်ရောင်းချပါကပြည်သူကနင့်နာပြီးထီကုံတဲ့ကြီးများကအကျိုးမြတ်ရရှိမယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒင်းလာဆရာဦးစီတော်မြစ်ကအခုလိုပြောပါတယ်
သူရစီကနေတိုက်ရိုက်ဖြေဝဲတဲ့အဲ့ဒီထီကုံတွေကြီးတွေကအကျိုးမြတ်အများကြီးရပြီးတော့မှသူတို့တွေလည်းအကျိုးမြတ်ရှိသွားတယ်ပြည်သူလူထုကလည်းအစိုးရသတ်မှတ်ထားတာကတရားဘူးရောင်းရရင်သူကအဲ၄၀ရာခိုင်နှုန်းအခုကောက်မယ်၆၀ရာခိုင်နှုန်းစုဝေဖြစ်ဖွဲ့ဝေပေးမယ်ဆိုတဲ့ဥစ္စာကပြည်သူလူထုကတကယ်ငွေကုန်ခံတဲ့ဟာကအဲထီလက်မှတ်တွေဈေးကြီးနေတော့အဲ့ဒီရာခိုင်နှုန်းတိုင်းပြည်သူလူထုကမခံစားရဘူးအဲ့တော့တစ်ခါကြီးပြတ်ကြည့်လိုက်ရင်တချို့ဒေါ်လာတွေမှာဆိုဘယ်လောက်ပဲခံစားရလဲဆိုတော့ဒီလူကလုံးကကြီးတရားဘူးထိုးလိုက်ရင်သူတို့စုအနေနဲ့ပြန်ရတာအဲ3ချက်4တော့ဆိုင်ကြရဲ30ရာခိုင်နှုန်းတော့ဆိုင်ကြရဲမပြည့်ကြဘူးဆိုတော့အများကြီးမျက်နှာမှုရှိတာပေါ့အဲ့တော့ဒီ900တက်ချက်ကထုတ်တဲ့အချိန်မှာအစိုးရကတော့အခုဂရိပေးထားတယ်အဲဒီဟာဟိုပို့ပြီးတော့ရောင်းရင်ဟိုဖမ်းမယ်နော်အရေးယူမယ်ပေါ့နော်အဲ့လိုမျိုးတွေသူကကြီးညာထားတဲ့ခါကျတော့အဲ့ဒီတိုင်းမမှန်ကန်ကန်အဲရောင်းခဲ့တယ်ဆိုရင်တော့ဒီလူကတော့ဘာပဲပြောထီနဲ့ပတ်သက်ပြီးအရင်တော့လည်းဆိုင်တော့ဟိုစုကြည်ငွေတွေလည်းထိုက်တဲ့လောက်ရလာမယ်တန်းပြီးအခွန်ပါတာလည်းဟိုထိုက်တဲ့လောက်သေးချာရလာမယ်အဲ့လိုဆိုရင်တော့ကောင်းတာပေါ့အဲ့လိုမဟုတ်ဘဲနဲ့အဲဒီဈေးကြီးကြီးနဲ့ဝယ်ရကုန်တဲ့အရင်တော့လိုပဲဖြစ်မယ်ဆိုရင်တော့အဓိကထိခိုက်နေတာမှာပြည်သူတွေကထိခိုက်နေကြမယ်လို့ဖြစ်ပါတယ
်ဆိုအနေနဲ့ထီကိုစလေ2000ကျော်ကိုဖြန့်ဖြူးရောင်းချခွင့်ပေးထားပြီးအဲ့ဒီထီကိုစလေတွေကတစ်စစ်ပြန်လဲရောင်းရတဲ့ထီတွေကိုဈေးတင်ရောင်းတာကြောင့်တစ်စစ်ခံတွေကလည်းနောက်ထပ်ဈေးတင်ရောင်းချရပါတယ်ဆိုအစီကနေဒါရိုက်မဟုတ်ဘဲကိုစလေတွေကနေတစ်စစ်ရောင်းရတဲ့အတွက်မ မူရင်းစင်းနဲ့ရောင်းချလို့မရတဲ့အကြောင်းထိတဲ့တူဖြစ်တဲ့ကိုမင်းစော်ကြီးကအခုလိုပြောပါတယ
်။ဒီနေ့ဆိုရင်သွားတာမူရင်းဆိုရင်ဈေးမဖွင့်သေးဘူး။သူကငယ်ငားရတယ်မကြောက်ဘူးသူကဒါပေမဲ့သူကမူရင်းအများဖွင့်ပြီးတဲ့ကိုပို့ထွက်တာ။ဒါပေမဲ့သူကအခုဒီနေ့လိုဈေးမတက်မှန်သေးဘူး။ပယ်ဈေးနဲ့ဖွင့်မလားမသိသေးဘူးအဲ့ဒါ။ကွာရင်သူကထီတာတော့မှအစွက်ထီတာမှရင်နေရမှာနေရဆိုတာ150 160အဲ့လိုပန်းတာဟုတ် 900 ထီဆိုရင်တော့ဘယ်လိုခွင့်ဝင်လဲအဲ့ဒါရှိသေးတယ်အခုလိုတော့ရရင်တော့အသိပြတာပေါ့လိုတော့မရပဲဒီကုစလေကြီးကိုလည်းပြတာလို့ရှိရင်ဟိုကောင်လေးဈေးကစားတယ်ကိုရီးယားတကယ်တကယ်ရောင်းနေလို့ကြတော့ဒီဈေးနဲ့မရရန်အဲ့ဒါမျိုးဖြစ်တော့
အခုရောင်းမဲ့အောင်မလေးတိန်းစုဌာနကျက်ငါးနဲ့ထီလက်မှတ်တွေကိုတော့အခေယာ52လုံးထုတ်လုပ်ပြီးကုစလေတွေကိုရောင်းချပြီးရဲ့နောက်မှာအရန်ထီလက်မှတ်တွေလည်းထားရှိမှဖြစ်ပြီးတော့ဈေးကတည်းထီဈေးကြီးမြင့်တာတွေဖြစ်ပေါ်လာပါကအရန်ထီတွေကိုထုတ်ရောင်းချသွားမှဖြစ်ပါတယ်ကျန်ရတဲ့အောင်မလီတီအမြင့်ဆုံးစုမဲ့ကြက်သိန်း1000အပြင်သိန်း5000နဲ့သိန်း1000စုကြီးတို့လည်းပါဝင်မှာဖြစ်တဲ့အကြောင်းပြည်ရင်းအခွန်များဦးစီးဌာနကတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တရင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့လိတ်ကျွန်းလူတက်မှုဘက်ကိုကြည့်ကြရအောင်ပါရှင်ဗြိတိရှလူငယ်နှုတ်ဖြစ်တဲ့ဒေးဗစ်မီလာနဲ့ဟာနာဝိုက်ထရက်တို့တပ်ဖြတ်ခံရတဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့တရင်ပေးခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်နှုတ်ရဲ့အမှုတွေအယူခံတရားရုံးကပယ်ချလိုက်တဲ့နောက်အမြင့်ဆုံးတရားရုံးကိုဆက်ပြီးအယူခံဆက်တက်ဖို့အတွက်လှုံ့ဆော်သွားမယ်လို့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့ဖွဲ့စည်းထားတဲ့မြန်မာတန်ရုံအထူးစုံစမ်းရေးကော်မတီကတာဝန်ရှိသူတွေပြောပါတယ်အပြည့်အစုံကိုတော့မတ်အေးအေးမှာကတရင်ပေးပို့ထားပါတယ်ရှင်
လေကျောလူတက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသမားနှစ်ဦးကို2015ခုနှစ်နှစ်ကုန်ပိုင်းလောက်မှာတည်တံအပြစ်ပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏ်ကြီးရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြေရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြခဲ့တာပါ။အယူခံတရားရုံးကနေမလာတရားနေ့မှာတော့တရားခဏ်အကျိုးဆောင်ရှေ့နေတွေတင်ပြထားတဲ့အယူခံကိုပယ်ချခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်လို့အမြင့်ဆုံးတရားရုံးထိအယူခံဆက်တက်သွားဖို့အတွက်လှုံ့ဆော်သွားမယ်ဆိုပြီးမြန်မာတန်ရုံအထူးစုံစမ်းရေးကော်မတီရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ရှင့်နေဦးအောင်မျိုးတန်းကပြောပါတယ်
။အန်ကျေတို့ကတော့ဒီအစားကိုအခုအရှင်းအမြင့်ဆုံးတရားရုံးတစ်ခုတံမှသေးတယ်ဟိုက်ကုတ်ခေါ်တာပေါ့လေ။အဲ့ဒီကိုဆက်တက်ပါမယ်။အဲ့ဒါကအယူခံဥပဒေရဆိုရင်တလားအတွင်းတက်ခွင့်ရှိတယ်။သို့တော့အဲ့တလားအတွင်းမှာမှအရှင်းမဖြစ်ဘူးဆိုရင်လည်းထပ်ပြီးတော့အယူခံပြင်မဲ့ရက်ကိုတိုးပြီးတော့တောင်းလို့ရတယ်။ဆိုတော့အဲ့လိုလဲတောင်းနိုင်ခွင့်ရှိတယ်။အဲ့တော့အန်ကျေတို့ကတော့မြန်မာနိုင်ငံတန်ရုံးကနေဖွဲ့ပြီးထားတာမဟုတ်လို့တန်ရုံးညွှန်ကြားချက်နောက်ပြီးတော့နိုင်ငံတိုင်းဝန်ကြီးဌာနရဲ့ညွှန်ကြားချက်နောက်ပြီးတော့အင်္ဂလိပ်လိုဒီအယူခံပံ့ပိုးနေတဲ့နိုင်ငံတော်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်ပေါ်မူတည်ပြီးတော့အင်္ဂလိပ်လိုဒီအယူခံကိုဆက်လက်ဆောင်ရွက်ပါမယ်။တနည်းဆိုတော့အင်္ဂလိပ်တို့ကဒီကအမိရပြီးမှအင်္ဂလိပ်တို့ဆက်လုပ်ရမှာပါ။တပေါ်တော့အယူခံရင်းကအမိကိုအင်္ဂလိပ်ကူအောင်မှာပါ။ကူပြီးတော့အမိရမှာတောင်းရင်အဲ့ဒီကနေပူးတဲ့ဒီအယူခံကြောင့်လက်ချက်ပြန်မှာ
။လေကျောင်းအေးနဲ့ပတ်သက်လို့ပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ယူဆောင်ရွက်ခဲ့တဲ့သူတွေအပြောင်းလဲဖြစ်ခဲ့တာကြောင့်နောက်ထပ်တာဝန်ယူမဲ့သူတွေပါဝင်တဲ့လေကျောင်းအရေးထူးဆောင်စမ်းရေးကော်မတီကိုပြန်လည်ပြင်ဆင်ဖွဲ့စည်းတာတွေလှုပ်ဆောင်သွားဖို့အတွက်ပြင်ဆင်နေတဲ့အကြောင်းကိုလည်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။အန်ကယ်တို့အရင်တုန်းကအသံမကြီးဗိုလ်ချုပ်ဝန်းမောင်ဖွဲ့ခဲ့တဲ့အဲတန်ယုံအထူးဖွဲ့ကိုအန်ကယ်တို့ကပြန်ပြီးရီနီးပေါ့။ပြန်လည်မုံမှန်ဖွဲ့ရမယ်။ဘာလို့လဲဆိုတော့အခုနောက်တန်အမကဗိုလ်ချုပ်မျိုးမြင့်တန်းဖြစ်မှာ哦။အဲအဲ့ဒါလေးရီနီးဆက်လုပ်ပါမယ်။လုပ်ပြီးရင်နိုင်ငံတော်ဘက်ကနေပြီးတော့အရင်လိုပဲအစိုးရရှိနေကြည့်ကြည့်မှာပံ့ပိုးမှုအဲ့လိုအဖွဲ့တွေကိုလည်းရလုပ်ပြတတ်မယ်ဆိုတာသိရပါတယ်။နိုင်ငံတော်ဘက်ကလည်းဒီဟာကိုစိတ်ဝင်စားတဲ့သဘောရှိပါတယ်။ဒါဆိုတော့မနီးရတုန်းကအစိုးရဘက်ကလူကြီးတယောက်ကအင်္ဂလိပ်ရှိကိုပို့ဆက်လာတင်ရပါလေ
။မလာတရက်နေ့တုန်းကတော့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့နောက်ဆုံးအယူခံတင်နိုင်ဖို့အတွက်မြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ထံလိတ်မှုပြီးကော်မတီကိုအမြန်ဆုံးပြန်လည်ပြင်ဆင်နိုင်ဖို့အတွက်စာပို့ခဲ့တယ်ဆိုပြီးလေကျွန်းလူသတ်မှုနဲ့ပတ်သက်လို့မြန်မာတန်ရုံးအထူးစုံစမ်းရေးကော်မတီကစုံစမ်းရေးမှူးဦးကျော်တောင်းကဆိုပါတယ်။
အဲကျွန်တော်တို့မနီးကဒီကျွန်တော်တို့လေကျောင်းကော်မတီလေတာဟဲနဲ့တောင်းဆန်းစုကြည်တဲ့ကိုကျွန်တော်ကြာပို့လိုက်တယ်ဒီဆိုင်ရုံးနဲ့ဒီစစ်နိုင်ရုံးကတစ်ရှင်းပေါ့လေအဲ့ဒီနိုင်ငံရေးဝန်ကြီးဌာနကဒီအရင်ကော်မတီကိုအသုံးပြုမလားမပြုတော့မပြုလို့ဘူးဆိုဖြစ်သိအကြေးပြုမယ်ဆိုလို့ရှိရင်လည်းပဲဘသူဘူးကောင်းဆောင်ပြီးတော့အကြံဆုံးဆောင်ရွက်ပါဆိုပြီးတော့သူတို့ statement ထုတ်ပြရမယ်လေ
မြန်မာရွှေပြောင်းလို့သမားခန့်မှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လေကျောင်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်နှစ်ယောက်ကတော့တပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့တစ်နှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။လိတ်ကျွန်းလူသတ်မှုနောက်ဆက်တွဲအခြေအနေကို VOA မြန်မာပိုင်းသတင်းတော်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာ ာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို9ဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့ကျမရေကန္တာနဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြင်တာရင်သတင်းလွှာအစီအစဉ်မှာနားဆင်ရမှာကတော့
အစိုးပြုတ်ထားတဲ့တောင်ကြီးဒါမို့ပင်လုံးမှာမရဘူးဆိုရင်တော့ဖြင့်ဘုဘကလည်းပြင်ညာမှုမရှိဘူးဆိုရင်တော့ဖြင့်ကျွန်တော်တို့ရဲ့ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုခဏရပ်ထားရုံပဲရှိတာပေါ့ဗျာ။
ကြားကောင်းပါတီတွဲပဲအတွင်ရင်မှုနှင့်ဆိုင်ကျော်ညွန့်လွင်ပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့သွေးတိုးယောဂာနဲ့ဘဝနေထိုင်စားသောက်ပုံကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာသွေးတိုးယောဂအဖြစ်များလာနေပြီးဘဝနေထိုင်စားသောက်ပုံအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘာကြောင့်သွေးတိုးယောဂဖြစ်ရပြီးဘလို့ကာကွယ်နိုင်လဲ။ယောဂဖြစ်လာခဲ့ရင်ဘလို့ကြိုသိနိုင်ပြီးတော့နောက်ဆက်တွဲဆိုးကျိုးတွေမခံစားရအောင်ဘလို့လုပ်သင့်တယ်လဲဆိုတာတွေကိုအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမြင်းမြန်းတင်ပြထားပါတယ်ရှင်။
โอเคဓမ္မတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီသွေးတိုးယောဂဖြစ်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိလဲဆရာကြီ
းမြန်မာနိုင်ငံမှာသွေးတိုးယောဂဖြစ်တဲ့သူများတော့ကျွန်တော်လည်းကြားကြတယ
်ဟုတ်ကဲ့ဆရာဒီသွေးတိုးယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
းငြင်းငြင်းရှိတာဆိုဓမ္မဆင့်နေလို့ဆိုရင်တော့ငြင်းငြင်းဒီကလည်းဆိုင်ပါတယ်ခုရဲ့အထူးအမင်းစဉ်းစားကြည့်နေမှာသွေးတိုးယောဂရှိတယ်ဆိုလို့ရှိရင်သွေးတိုးဖြစ်တာပါအဲ့ဒီနေဆိုင်မှုပုံစံပေါ့ဘာအဝါဇုံလေးသိကျင်းသိကျင်းယောဂရှိနေကျမကြီးဆက်ရှားမှုကိုယ်နဲ့လက်ရှားမှုတွေရှိနေတယ်။ဒါကသိကျင်းကြည့်တဲ့သူတွေမှာသိကျင်းယောဂဖြစ်တာ။ဟောဘာကြောင့်သိကျင်းယောဂဖြစ်လဲလို့ပြည်နေသူတွေဟာသိကျင်းယောဂရဲ့သူကူကြောင့်ဆိုသူတွေနေရာမျိုးရှိတယ်။အမှားဖြစ်ကိုယ်ကောင်သိကျင်းမှာသူတွေသိကျင်းယောဂဖြစ်တာမျိုးလို့ဟာစောက်ကကိုသွားတဲ့သိကျင်းကျင်းလို့ပြုံးပြင်းတတ်တာမျိုးလို့ကိုခန္ဓာထဲမှာဟော်ဟော်မုန်းထွက်တာမမြင်ရတာလေပေါ့ပြီးတော့ဒီလိုစီးရေပေါ့ဟိုစီးရေတောက်နေရတယ်ဆိုလို့ရှိရင်ပြုံးပြင်းကဆက်ချက်ပ
ါဟုတ်ကဲ့အဲ့ခါကျတော့ဆယ်ဒီကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲဆရာ
ကိုလက်ဆုဆောင်အားရတာပေါ့ဒီနေ့30လောက်ပုံမှန်လုပ်နေအဝါကနေအမျိုးမျိုးရှိအောင်ပရိဝေကိုသင်ပေးမယ်ဟောသူလေးတောက်တာမျိုးဆက်နေချာနေဒီလိုမျိုးတောက်တာမျိုးလိုပါဘူးဒီကိစ္စကငကြီးငါတပါရဲ့အစားအစာအလိမ်ခက်လေးလေးစားတတ်တဲ့ဒီမှာဆိုလို့ရှိရင်တော့ဒီလိုကတစ်ချက်ချင်းကြောင့်မလို့အဲ့လိုမျိုးရှောင်းခြင်းနဲ့ဒီကကြံစိတ်တော့ကဖြည်းဖြည်းမှုကိုဥိဝါဒနာတရားလောက်တာကြီးအတရားခိုင်တဲ့ဖြစ်လို့ဘူးလို့ရှိမှတ်တယ်ဒီအဲ့ဒီနေဖြစ်တော့မယ်ဆိုလို့ရှိရင်တော့ပတ်ဝန်းနေမှာအခုကတော့အသက်50ကျော်လာပြီဆိုလို့ရှိရင်တော့ဒီကောင်ကြီးမျိုးတခြားတွေ့တဲ့မှာစိတ်ကများလာလို့စိတ်ကြည့်ကြည့်ရပါတော့ပုံမှန်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ဇာတ်ရည်ရာဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်နိုင်ခဲ့လို့ပဲဖြစ်ဖြစ်ပေါ့ဆရာနော်သွေးတိုးယောဂဖြစ်လာခဲ့ပြီဆိုရင်စောစောသိနိုင်မှုဆရာရေဘလို့လက္ခဏာတွေမစောင့်ကြည့်မလဲ
သွေးတိုးရောညာတော့ဗာလက္ခဏာမှကြာလို့မရှိဘူးခေါ်ကျမတွေဖြစ်ဖြစ်မှုလို့ဒီပေါ်နေတဲ့အခါဆရာမသိကျက်နေတာမျိုးသိရတာပေါ့နော်ဆိုတော့သူပုံမှန်ဒီပေါ်ကျင်လာတော့ပေါ်သေးရတဲ့အနေနဲ့ပေါ်ပြောရှိတဲ့ရင်းကမကဘီမြောက်မှာရှိတဲ့ပုံမှန်လေးပြောတာ။ဟိုသွေးတိုးလို့တမဖို့ဒီအချိန်တခါလေးကန့်ရုံနဲ့နည်းနည်းလေးညားနေရင်ပြည့်စုံသွားလို့မရပါဘူး။သူကသိပေါ့ကိုတိုင်းတဲ့ခါမှာဒီစားတော့အမေရိကန်နှလုံးနဲ့ဒီကျော်ရောကများဆိုင်အပြင်ပြတ်သမထတာတော့သူသိကန့်ကိုနည်းဆုံးနေ့တင်လာတိုင်းအောင်လေ အဲ့လိုမျိုးမတူညီတဲ့အချိန်ကာလတွေမှာသုံးကတိုင်းပြီးကြတဲ့အဖြစ်အားပုံမှန်တဲ့နေရာများပြားနေဒီရမ်းမကြောင်းနေလို့ပေါ်သေးတဲ့140ပေါ်သေးတဲ့90တင်များပြားနေမှာတော့သိရှိထားမယ
်ဟုတ်ကဲ့ဆရာပူတာမှုအနေထားရောဘယ်လိုရှိလဲဆရာကြီ
းဒီကိန်းပေါင်းစဉ်စဉ်းမျိုးတွေကိုဘယ်လိုရှိသိချက်လိုက်ညာလို့ရှိရင်ဒီလိုမျိုးကြောင်းစီစီကအဲ့လိုမျိုးကြီးတာမျိုးမဟုတ်ပါဘူးတော့တိုးတိုးကရှိတဲ့ကလေးရှိရင်ကျေးဇူးအချိန်လုံးအမြဲတမ်းလိုတိကျောင်းကျင်းပြနေတဲ့ခါတိုင်းအားကစောပါလိမ့်ဖြစ်နေတယ်။အဲ့လိုမျိုးကောက်ရဖို့ဒီမှာချက်ထားတဲ့ကုသတရားကြီးတဲ့ခါကျရင်အကျိုးကြီးကျတာကမားမှာပဲ။တခြားဘာနဲ့ကြိတ်ပြီးတော့ရှိနေတယ်။ဟောပြစီစီကျေကျေရောရှိနေလား။ဒီထဲမှာစီကံများနေလား။ဘဝလူနေလား။တော့ဒီမှာစိတ်ကိတ်ပေါလား။အဲ့လိုမျိုးချိန်ပြီးတဲ့ခါကျတော့ကုသမှုတွေကိုပြရတာမျိုးရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နိုင်တဲ့အခါမှာဆရာကြီးဘယ်လိုမျိုးရေရှည်အတွက်ပေါ့နော်ပြင်ဆင်နေလဲဆရာကြီ
းရေရှည်သူ့ရောကခံစားရတဲ့ဆိုတော့အဓိကအထူးပဲဆိုတော့နှလုံးနဲ့ကြိုးကြောတွေအထူးပဲဒီကြိုးကြောတွေကျင်းမှဆိုတော့ဒီကရေရှည်များနေတဲ့အခါကျတော့နှလုံးကလည်းပို့ပြီးတော့အလုပ်လုပ်ပါကြိုးကြောတွေကလည်းပဲထိခိုက်မှုရှိအဲ့ဒါကြတော့နှလုံးစက်တင်ရေပေါ်တာပေါ့အမှနှလုံးပုံမှန်လုပ်လို့လုပ်တာနှလုံးကုန်လို့မမှန်တာတော့နှလုံးကြိုးကြောတွေမှာတင်းမဆောင်ဆက်ကြမှာနှလုံးစကားပုတ်ပြီးတဲ့အခါကျတော့ဟာအသက်ကြီးလာနှလုံးကြည့်ကြောကျင်းလာဖြစ်တယ်။ဒီတဲ့အခါကျအုံနောက်ကြည့်ကြောဖြစ်တယ်။အုံနောက်ကြည့်ကြောပေါက်တယ်ဆိုလို့စဉ်းစားလို့ချက်တယ်။ဒီကြည့်ကြောမှာရှိတဲ့ကြည့်ကြောကြီးဖြစ်တယ်ဆိုလို့စဉ်းစားပြီးအောင်ဖြစ်ကြတယ်။ဆိုတော့ဒီလက်ခံတာကိုပြောမှဆိုကြည့်ကြောကြီးခရမ်းများပြည့်တဲ့အခါကျစီမတော်ရဲ့ချက်ပြည့်တဲ့အခါကျရင်ကြည့်ကြောတွေကနေအောက်ဆီဂျင်လို့အားရထပ်တယ်ဒီချင်းနဲ့သူအင်္ဂါလေးသတိနဲ့သာအဲ့ဒါကိုဒီလိုချင်းအသက်ကိုပုံစံထားတယ်
ဟုတ်ကဲ့ဆရာအခုလိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေပြင်းပြထန်တယ်မဖြစ်အောင်ပေါ့ဆရာနော်သွေးတွေရောဂါရှိလာပြီဆိုရင်ရေရှည်မှာဒီကုသမှုအပြင်ပေါ့နော်ဒီနေပုံထိုင်ပုံစားပုံတပ်ပုံကြောင်းပုံနေထားတွေရော
ဆုံးပြီနဲ့ဆရာဝန်ကြီးအနေနဲ့ပါခဲ့တော်မှာဆိုပြင်ကြမယ်ပြီးတော့သွေးရောဂါကိုနာခံစားနေရလူကြီးဆက်ကကြတော့သွေးရေဒီထိုင်ပုံပုံတောင်းလိုက်လို့လိုအပ်ပါတယ်ဘဝလုံးကြီးရဲ့ဆိုးစေအခါကလေးကြီးကိုဆော့ဖို့လိုအပ်တယ်ဆီလိုက်တော့လုံးဝဖျားတယ်ဒီအရက်လုံးဆိုတောင်းမှုဆောင်ပြရမယ်ဆက်ဆက်ပြီးအပြင်းနဲ့ဒီထုတ်ရတဲ့လို့အပြင်းနဲ့နေရာကြတဲ့အပြေဝကြီးနဲ့ဆက်ထားတဲ့စားစာတွေပုံပုံစားပြီးတော့အစီအစဉ်ကိုရှောင်ကြရတယ်။အပြင်းနဲ့ဆောင်ငန်းကြကြီးငွေနဲ့ပါတဲ့စားစာတွေလျှော့တာစုံမကြတာတွေစက်ကားဆက်ကပုံရုံနဲ့စားဆောင်ကြမှာရှောင်ကြရတယ်။ဟုတ်ဆက်မှပြတာရဲ့အချိန်ကိုလည်းထူရှားအားကကိုဒီနေ့5မိနစ်ကနေမိနစ်30ကျန်ပုံမှန်လျှောင်ပြရတယ်။ဟုတ်ဒီတော့ကတွေကိုဖြည့်ဆော့ပြရမယ်။အဲဒီတန်းကြီးတွေနဲ့နေစက်တဲ့စားစုကိုသင်ပြီးပြီးတော့ဆက်စင်လာနေတယ်သာသာကနေဒီစီပေါင်းတင်နေတော့ဆက်စားကြတော့မြင်ကျုပ်ရှင်းပြီးတော့ဒီနေ့တိရှိနေဘိုင်းကြီးစီးဆင်းနေဒီဘောနာပါရတော့လုတ်ကြမယ်ခလေးကိုရှိမဲ့နေဆက်နေစေတော့ခပြီးလေးချက်ပြီးလောဆောင်ပါပြီးတော့ဒီရောဂါရှိမှရှိရင်အသေးလေးကော်ဖီအဆက်ဆောင်ကြီးကြီးကြီးနဲ့ပေါင်းနေတဲ့စားတော့ဒီချက်ပြီးစားတော့ဒီလိုရောဂါလို့အမှတ်လိုက်ပြီဆိုလို့ရှိရင်တော့ခုနပြောတဲ့အထက်မျိုးပုံစံတောင်းလို့မှုတွေကိုရေရှည်ထုတ်ဆောင်သွားရမယ်နောက်ဒီပုံစံကြီးတွေကိုလည်းကြည့်စီတော်တော်မှုလို့ပါအဲ့ဆံမှာသူလေးပုံမှန်လေးဖြစ်သူသိချက်လိုက်တယ်အတူပုံလေးရင်းတယ်မှာသူကြံတော်တော်မျိုးအဲ့ဒီလိုမျိုးကောက်လိုက်မတော်လိုက်လုပ်တဲ့ဆိုလို့ရှိရင်သူကသူလေးပြဖြတ်တာလည်းတော့ကဖြစ်တော့ဘူးအားပေးလို့ဖြစ်သူကောင်းချင်တာတစ်သက်မတည်းပုံမှန်နေသမီးရှိမှာပါကျွန်တော်အဲ့မှာတင်ပြရခဲ့တယ်ဒီစိုးရောကလည်းဆိုင်တယ်ဆက်မှရတနာလေးကိုဖြစ်ပေါ်မှုကနေတာဝန်ချက်ဖြစ်တာဖြစ်တာ
ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာ
ကုံဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေကန္တာကိုနားဆင်ခဲ့ရတာပါခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာဖြစ်နေတာနှစ်ပေါင်း90လောက်ရှိပြီဖြစ်ပေမဲ့အာဆီယံအသင်းမှာဆွေးနွေးဘူးတာမဟုတ်ပါဘူးဒါပေမဲ့ဒီပြဿနာကိုအာဆီယံကဖြေရှင်းနိုင်မှာမဟုတ်ပဲမြန်မာအစိုးရကသာဦးဆောင်ဖြေရှင်းရမှာဖြစ်ကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်
နေပေါင်းကြာပြီဖြစ်တဲ့ရခိုင်ပြည်မြောက်ပိုင်းကဘင်္ဂလီရိုဟင်ညာပြဿနာကိုဒေသဆိုင်ရာကိစ္စအဖြစ်အဖြေရှာဖို့လိုကြောင်း2014 February လထုတ်ဘင်္ဂလားဒေ့ရှ်အစိုးရမဟာဗျူဟာစာတမ်းမှာဖော်ပြပါတယ်။ကုလသမဂ္ဂနဲ့ OIC အစ္စလာမ်အဖွဲ့လိုအပြည်ဆိုင်ရာအဖွဲ့အစည်းတွေမှဒီပြဿနာကိုတင်ပြပြီးဗမာအစိုးရကိုဖိအားပေးဖို့စာတမ်းမှာဖော်ပြပါတယ်။နိုင်ငံလက်တွဲဖြေရှင်းတာအဆင်မပြေပုံကိုဖော်ပြရန်ရောက်နေပါတယ်။ထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိ बेंगली रोहिंग्या यौ नीदा जाओ डेटा संया प्रयत्नना अपि प्योसु लाजादा फिपों या बारे दबिमे आसिया मा पीडुन यी मस्वपेयी मुगु लेकाइन थारे अट्वे स्विनुरे असिन अति यौ मला बाउ म्यामा औकटा लौटे नि मा दाउ यकाइन पीने प्रयत्नना गु आसिन असीवे मा मपा आउ बेफे था नाइ गे बारे दिने ये टूजा जे का रो मलेशिया वुनजी जो नाजी ब्राजा कोराई बेंगली रोहिंग्या अये गु अति अलिन
ထောက်ခံလာပါပဲမလေးမူဆလင်တို့ရဲ့ထောက်ခံမှုရအောင်ရခိုင်ပြည်နယ်ပြည်ထနာကိုခူရုံးလုတ်ဓာတ်လို့ပြောကြပြီးမယ်မလေးရှားကြောင့်ရခိုင်ပြည်နယ်ပြည်ထနာကိုပထမဦးဆုံးအကြိမ်အာဆီယံမှာဆွေးနွေးလာရပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာကိုဆွေးနွေးဖို့အာဆီယံနိုင်ငံသားရဲ့ဝင်ကြီးများအစည်းအဝေးကျင်းပရန်မလေးရှားနိုင်ငံသားရဲ့ဝင်ကြီးကနှစ်ထောင်တစ်ဆယ့်ချောက်နိုဝင်ဘာလ29 ရေးဌာနကကြေညာချက်မှာဖော်ပြပါတယ်။ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအလွတ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်အခြေအနေကိုဒေါ်စုကရှင်းလင်းပြောကြားပါတယ်။မြန်မာအစိုးရလုတ်ကင်ပေါ်မှာနှိကွေးချောင်းမလေးရှားဝန်ကြီးကဝေဖန်ပြီးတီးခြားလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းမှုအကြံပေးပါတယ်။ဒေါ်စန်းစုကြည်ကလည်းရလတ်ကောင်းရရှိဖို့အတွက်အချိန်ယူဖို့လိုအပ်ကြောင်းဖြေကြားလိုက်ပါတယ်။
နောက်တော့စားသုံးကုန်ပစ္စည်းတွေတင်ဆောင်ထားတဲ့မလေးရှားထောက်ပံ့ရေးပင်မောကိုလာခွင့်ပြုလိုက်ပါတယ်။ရခိုင်ပြည်နယ်အတွက်ရည်ရွယ်တဲ့မလေးရှားထောက်ပံ့ရေးပစ္စည်းကိုမြန်မာဘက်မှရောဘင်္ဂလားဒေ့ရှ်ဘက်မှရောဖြန့်ဝေနိုင်တာတွေ့ရပါတယ်။အာဆီယံဒေသမှာမွတ်စလင်က60ရာခိုင်နှုန်း၊ဗုဒ္ဓဘာသာက18ရာခိုင်နှုန်းနဲ့ခရစ်ယာန်က19ရာခိုင်နှုန်းရှိပေမဲ့ဘင်္ဂလီရိုဟင်ဂျာပြဿနာကိုအရင်ကစိတ်စိတ်ဝင်စားလာမဟုတ်ပါဘူး။လေစီးဘင်္ဂလီတွေကိုထိုင်းအင်ဒိုနီးရှားနဲ့မလေးရှားကလက်မခံတဲ့အခြေအခါတွေရှိပါတယ်။အာဂတိလိုက်စားမှုဖြစ်နေတဲ့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇတ်ကမြန်မာအစိုးရကိုဝေဖန်ရှုတ်ချလာတော့မှဟိုးလေးတကြောပြန်ဖြစ်လာတာပါ။ဘင်္ဂလီရိုဟင်နာအရေးကိုပြပြီးနာဂျီဘရာဇတ်ကပြည်တွင်းနိုင်ငံရေးမှာအမျက်ထုတ်ဖို့ကြိုးစားနေပုံရပါတယ်
။အာဆီယံနိုင်ငံသားရေးဝန်ကြီးများရဲ့ရန်ကုန်အလွတ်ဆွေးနွေးပွဲအပြီးတစ်လအကြာမလေးရှားမှာ OIC အစ္စလာမ်58နိုင်ငံအဖွဲ့အစည်းအဝေးကျင်းပပါတယ်။ဂျကိုင်းပြည်နယ်ပြည်ထနာကိုငြိမ်းချမ်းစွာဖြည့်ရှင်းနိုင်အောင်အပြုသဘောနဲ့မြန်မာကိုကူညီကြဖို့အင်ဒိုနီးရှားကတင်ပြပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကတော့မြန်မာကိုပြစ်တင်ရှုတ်ချဝေဖန်တိုက်ခိုက်ပါတယ်။မွတ်စလင်တရားလွန်ဝါဒီတွေဝင်ရောက်တိုက်ခိုက်တာကိုတော့ OIC အစ္စလာမ်အဖွဲ့ကလစ်လျူရှုတယ်လို့မြန်မာဘက်ကဆိုပါတယ်။အာဂရီလိုက်စားမှုကြောင့်နာမည်ပြက်လာတဲ့နာဂျစ်ဘရော့ဇက်ဟာဂျကိုင်းပြည်နယ်ပြည်ထနာမှာနာမည်ကောင်းရဖို့ကြိုးစားနေတယ်လို့မြန်မာဘက်ကခြေပပါတယ်ဒေါ်လာတန်း900စားထားတာကိုမျက်ခြေပြက်အောင်လှုပ်တာသာဖြစ်တယ်လို့ဥပဒေကတိကမဲလစ်ဆာခရော့ချ်ကဆိုပါတယ
်ကမ္ဘောဒီးယားကတော့အာဆီယံရဲ့မဆွတ်ဖက်ရေးမူအတိုင်းမြန်မာပြည်တွင်းရေးကိုမဝေဖန်ဘူးလို့ဆိုပါတယ်ရခိုင်ပြည်နယ်ပြည်ထနာဟာဗမာစစ်အစိုးရခေတ်မှာပုံစံအမျိုးမျိုးနဲ့ပေါ်ပေါက်ခဲ့ပြီးမြန်အာဆီယံအသင်းဟာဝေဖန်ရှုတ်ချတာမျိုးမလုပ်ပါဘူးအခုမှမလေးရှားဝန်ကြီးချုပ်ကရေးကြီးခွင့်ကျယ်လုပ်နေလို့အတန်တာမြည်တဲ့လောက်စပီကာလိုဖြစ်နေတယ်လို့အင်ဒိုနီးရှားကဆိုပါတယ်။တင်းလုံးဝါဒီမွတ်စလင်လက်နက်ကိုင်တွေရခိုင်ပြည်ထနာမှာပါဝင်လာမှစိုးရင်ရတယ်လို့ပြောကြပြီးမြဲအာဆီယံဟာစားသုံးကုန်ထောက်ပံ့ရေးလောက်တာလုပ်နိုင်မှာဖြစ်ပါတယ်။မလေးရှားမှာဘင်္ဂလီရိုဟင်ဂျာ9000ကျော်ရှိပြီးမြန်မာပြည်သားတင်းချီရှိနေတာကြောင့်ရခိုင်ပြည်နယ်ပြည်ထနာကိုစိုးရင်ပူပန်တာသဘာဝကျပြီးမြဲနာဂျီဘရာဇတ်ရဲ့အပြုအမူကြောင့်အခြေအနေပိုဆိုးသွားနိုင်ပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိန်မှာ IS Islamic State အကြမ်းဖက်သမားနဲ့နှိစက်သူတွေလှုပ်ရှားလာပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာလည်းအခြေအနေဆိုးဝါးလာပါတယ်။ဒါပေမဲ့အာဆီယံမှာအကြမ်းဖက်သမားပူးတွဲနေနေအစီအစဉ်မရှိပါဘူး။မွတ်စလင်အကြမ်းဖက်သမားစုပူလာရင်ကိုနီကိုဟာနဲ့ဖြည့်ရှင်းရမှာဖြစ်ပါတယ်။ရှေ့လမနီလာမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာရခိုင်ပြည်နယ်ပြဿနာဆွေးနွေးမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါ။အခုတော့စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခွင့်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။ဘောရရှိနေစေမြန်မာနိုင်ငံမှာလူ့ခွင့်ရေးခြေနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရသာစိုးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချတည်ခဲ့ပေမဲ့ ဒီနှစ်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
စနေနေ့ရတရရင်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထပ်မံဖိတ်ခေါ်ပါစေ။ VOA မြန်မာပိုင်းကတရရင်လိုက်ဆွေးနွေးခြင်းအစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့တိုင်းရင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတနဲ့ဦးဟန်နရီဗန်ဂျီယိုဟာစစ်မီနယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပါတယ်။မွန်ပြည်နယ်ကတန်လွင်တရားချောင်းစုကိုဗိုလ်ချုပ်အောင်ဆန်းတရားအမိပြောင်းလဲဖို့ပြည်သူ့လွတ်တော်အနေနဲ့လက်ခံဆွေးနွေးဖို့အတည်ပြုလိုက်ပြီးဆိုတာနဲ့ရခိုင်နဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအတွက်အခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်ရီဗန်တီယူဟာဇာတိမြေဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းဒေသကိုဖေဖော်ဝါရီလ28ရက်နေ့ကတွားရောက်ပြီးဒေသတွင်းလူအချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်။အခုခရီးစဉ်ဟာနိုင်ငံတော်အကြီးအကဲဒုသမ္မတရာထူးစတင်တာဝန်ယူထမ်းဆောင်ပြီးနောက်သူ့ရဲ့ဒုတိယအကြိမ်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးချင်းပြည်နယ်တောင်ပိုင်းဒေသမြို့ကြီးတွေဖြစ်တဲ့ကံပက်လက်မင်းတပ်မတူပီပလက်ဝလိုင်လင်းပီနဲ့ရေစွာတို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒုသမ္မတဟာမင်းတပ်မြို့စော်လောင်းကျေးရွာမှာအကောင့်ထယ်ဖော်ဆောင်ရွက်နေတဲ့ရက်ရွာအခြေပြခရီးသွားလုပ်ငန်းအာဆီယံအမွေအနှစ်ဥယျာဉ်အဖြစ်သတ်မှတ်ခံရတဲ့ခေါနူးဆုံနတ်မတောင်အမျိုးသားဥယျာဉ်နဲ့လိုင်လင်ပီးမြို့လေရင်ကွင်းငယ်ဖောက်လုံမဲ့နေရာကိုတွားရောက်လေ့လာခဲ့ပါတယ်ဒုသမ္မတနဲ့ဦးဟန်ရီဗန်တီယူဟာပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေ6ရက်နေ့အထိချင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဖြစ်ပါတယ်
မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြိုင်ချောင်းစုံကိုတွယ်တန်းထားတဲ့တန်ဝင်တရားကိုဗိုလ်ချုပ်အောင်ဆန်းတရားမြေပြောင်းလဲဖို့အစုကိုပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုလိုက်ပါတယ်ပြည်သူ့လွှတ်တော်ကိုစီလက်တော်မိကွန်ချမ်းကနေပြီးတော့ဒီတရားကိုဗိုလ်ချုပ်အောင်ဆန်းဆိုတဲ့အမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ဖေဖော်ဝါရီလကုန်မှာကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်စရုပ်တပုံမှန်စည်းဝေးမှာအစိုးတင်သွင်းခဲ့ပြီးဒီအစိုးကိုကန့်ကွက်သူနှုတ်ဦးနဲ့လွှတ်တော်ကနေအတည်ပြုလိုက်တာပါအခုလိုဒေသခံမွန်တိုင်းဒါတွေရဲ့သဘောထားဆန္ဒကိုလှစ်လူရှုပြီးလှုပ်ဆောင်နေတာဟာ NLD အစိုးရအနေနဲ့ကြွေးကြော်နေတဲ့အမျိုးသားရင်ကြားစည်းရေးတိုင်းဒါပြန်လဲသွေးစည်းညီညွတ်ရေးအတွက်အပြောတရားအလို့တရားဖြစ်နေတယ်လို့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်မွန်တန်ကားတွေမွန်နိုင်ငံရေးပါတီတွေမွန်ရဖက်ဖွဲ့စည်းတွေမွန်ပြည်သူတွေကတော့ဒီတရားကိုပူကျော်အောင်ဆန်းတရားလို့ပြောင်းမှာကိုလုံးဝလက်မခံပဲလီးမျိုးစုံသုံးပြီးကန့်ကွက်သွားမယ်လို့ဒေသခံတွေကပြောပါတယ
်ပြည်တွင်းစစ်နဲ့အကြောင်းမျိုးမျိုးကြောင့်နေဆက်ဒုက္ခသည်စခန်းတွေမှာထွက်ပြေးတိမ်းရှောင်ပြီးပညာသင်ကြားနေတဲ့လူငယ်များအနာဂတ်တွေအတွက်ဒုက္ခသည်စခန်းတွေကပညာရေးစနစ်ကိုအစိုးရကတိမှတ်ပြုပေးဖို့အတိမှတ်ပြုမခံရတဲ့ကောင်းဆောင်များမှတ်တမ်းရုပ်ရှင်ပြပွဲအခမ်းအနားမှာကရင်ကျောင်းသားများကွန်ရက် KSNG စော226ကပြောပါတယ်လက်ရှိဒုက္ခသည်စခန်းမှာပညာသင်ကြားနေရတဲ့လူငယ်တွေရဲ့ဘဝနောက်ခံအခြေအနေအနာဂတ်မြုံမှန်းချက်တွေကိုဖော်ညွှန်းရကူထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ပြပွဲကိုဖေဖော်ဝါရီလ22ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပြီးဒုက္ခသည်စခန်းတွေကအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းများတာဝန်ရှိအစိုးရတွေသိရှိစေဖို့ရန်အတွက်ရကူထားတာလည်းဖြစ်ပါတယ်ဒုက္ခသည်စခန်းတွေကပညာရေးစနစ်ဟာအစစ်မှီပေမဲ့လည်းဒုက္ခသည်များပြည်တွင်းပြန်လည်ပို့ဆောင်ဖို့လုပ်တဲ့အပိုင်းမှာကလေးငယ်ပညာဆက်လက်သင်ကြားနိုင်ရေးအပိုင်းပါဝင်တာမတွေ့ရှိရဘူးလို့တပြေပညာဖောင်ဒေးရှင်း Managing Director စောမျိုးမင်းသူကပြောပါတယ်
ဒ
ကချင်ပြည်နယ်မှာဘိန်းဆိုင်ပြိုရေးတဲ့ရေနှက်ကထက်ရော့နေလာတဲ့အတွက်လူထုအင်အားနဲ့ဘိန်းတိုက်ဖြတ်ရေးစီစဉ်ကိုပူးပေါင်းပြီးစီမံကိန်းနဲ့အထူးသလဲထပ်မံတိုက်ဖြတ်ရေးလှုပ်ဆောင်ဖို့မလိုအပ်သေးဘူးလို့မြစ်ကြီးနားဘိန်းတိုက်ဖြတ်ရေးသွေးမှုဆရာတန်ကုန်းကပြောပါတယ်။မြမတမတော်ကလည်းသဆွဲလှုပ်ရှားနေတဲ့ဖကန်ဟူကောင်းကြိုက်ဝမ်းတနိုင်းဘူတာအူနဲ့စွန်ဘရာဘုံဘက်မှာတော့ဘိန်းတိုက်ဖြတ်ရေးလှုပ်ဆောင်ဖို့အတွက်အခက်အခဲရှိနေစေလို့သူကဆိုပါတယ်။အသင်းတော်များစုပေါင်းဖွဲ့စည်းထားတဲ့လူထုမူရတပ်ဖြည့်ရေးဖွဲ့ဟာပြီးခဲ့တဲ့နှစ်ကကချင်ပြည်နယ်နေရာဒေသတွေမှာရှိတဲ့ဘိန်းဆိုင်ခင်းတွေကိုဖျက်ဆီးခဲ့ရမှာချံပန်းချင်းများရဲ့တုတ်ပြန်တိုက်ခိုက်မှုကိုခံရပြီးသွေးထက်တန်ယူဖြစ်ခဲ့ကြတယ်လို့တနိုင်းမြို့မှာတော့အဖွဲ့ဝင်တူတည်ဆုံးခဲ့ပါတယ်။ကချင်ဒေသမှာမူရစေဝါပြန့်နှံ့မှုဟာတစ်နှစ်ပြီးတစ်နှစ်တိုးပွားလာပြီးရာဇဝတ်မှုပြဿနာတွေများပြားလာပြီးမဲ့အရေးယူမှုပိုင်းမှာအားနည်းနေတယ်လို့ဒေသခံတွေကပြောပါတယ်။
ရန်ကုန်မြို့ကနေတရားမဝင်တဲဆောင်လာတဲ့တစ်တန်ချိန်180ကျော်ကိုမွန်ပြည်နယ်မှာဖမ်းဆီးရမိထားတယ်လို့တစ်တော်ဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။တရားမဝင်တစ်တွေတဲဆောင်လာတဲ့ဆနေဘိန်းရင်ခုနှစ်စီးကိုဖေဖော်ဝါရီလနောက်ဆုံးအပတ်မှာဖမ်းဆီးမိထားတယ်လို့မော်လမြိုင်ခရိုင်တစ်တော်ဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမြင့်အောင်ကပြောပါတယ်။စစ်စစ်တွေးရှိတဲ့အချက်အရာရန်ကုန်ကနေတည်လာတဲ့တစ်တွေကိုမွန်ပြည်နယ်ဘက်ပင်လယ်ထွက်ပေါက်ကနေတဆင့်နိုင်ငံသားကိုပို့မယ်လို့တည်င်းရရှိထားတယ်လို့သူကဆိုပါတယ်။တရားမဝင်တစ်တဲဆောင်သူတွေကိုအများပြည်သူပိုင်းပစ္စည်းကာကွယ်ရေးဥပဒေပုံမှားအပကသုံးနဲ့ဆက်လက်အမှုဖွင့်သွားမှာဖြစ်ပြီးကွင်းဆက်တွေကိုလည်းဆက်လက်ဖော်ထုတ်သွားမယ်လို့ဦးမြင့်အောင်ကပြောပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုဖေဖော်ဝါရီလကုန်မှာကျင်းပဖို့ရတာပြီးမဲ့ရှမ်းအဖွဲ့အစည်းတွေတောင်းဆိုထားတဲ့တောင်ကြီးနဲ့ပင်လုံမြို့မှာမြမတက်မတော်ကနေကျင်းပခွင့်မပြုတဲ့အတွက်ကျင်းပရေးမှာမသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်။နမ်ဟောမ်ကနေခုလိုတင်ဆက်ထားပါတယ်။
လူမျိုးအလိုက်ရှမ်းလူမျိုးအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့သို့မဟုတ်တမိုင်းဝင်ပင်လုံမြို့မှာကျင်းပဖို့လျားထားပေမဲ့သတ်မတော်ကခွင့်မပြုဘဲနေစုံနယ်ဖျားဖြစ်တဲ့ရှမ်းပြည်အရှိပိုင်းမုံတော့မုံထားဖက်မှာကျင်းပဖို့ပြောဆိုခဲ့တာပါအစိုးရဘက်ကလည်းသတ်မတော်ညွန်ကြားချက်အတိုင်းလိုက်နာဖို့အကြောင်းပြန်ထားတယ်လို့ရှမ်းပြည်သတ်မတော် RCSS ကပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်လာကရှမ်းဘာသာနဲ့ပြောပါတယ်
အကောကင်းတော့မှာအံသူရမ်းရဲ့တောင်ကြီးကပေါင်းလုံးအတော့နန်းတော့လေ
ကျွန်တော်တို့ဘက်ကတောင်ကြီးမှာဒါမှမဟုတ်ပင်လုံးမှာလှုပ်ဖို့ပဲစီစဉ်ထားတော့အဲ့ဒီမှာပဲလှုပ်မယ်လို့ပြောတယ်တမရဘက်ကတတ်မှတ်ပေးနိုင်တာအဲ့ဒီနေရာတွေပဲကြံတော့တယ်တမရဘက်ကဘာမှမဆွေးနွေးနိုင်ဘူးလို့ပြောတယ်16ရက်နေ့မှာကျွန်တော်တို့စာရဆောင်ရေးပြီးတောင်ဆန်းစုကြည်ဥဆောင်တဲ့အစိုးရစီစာပေးပို့ထားတယ်ကျွန်တော်တို့ကတမရနဲ့ပဲညှိနှိုင်းရမယ်တမရကထောက်ခံချက်ပေးတဲ့အတိုင်းလှုပ်ပါလို့အစိုးရကစာပြန်လာတယ
်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များအဖွဲ့ပြောရေးဆိုခွင့်ရှိသူဇိုင်းတော်ဆန်ကတော့ရှမ်းပြည်အကျိုးပြည်ထောင်စုအကျိုးရှေးရှုပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်ရှမ်းပြည်နယ်ထဲကဘယ်နေရာမဆိုလွတ်လွတ်လပ်လပ်လှုပ်ပိုင်ခွင့်ရှိတဲ့တယ်လို့ပြောပါတယ်
အခုလောက်ခိုင်းတဲ့မုံထော်မုံထားတော့မဟုတ်မုံပန်ဆိုတဲ့နေရာမှာတော့ရောကျွန်တော်တို့တကယ်လို့အဲ့နေရာမှာလှုပ်လို့ရှိရင်အနောက်ရှက်မရှိဘူးလို့ပြောအာမခံမှာလဲဒီလူအင်အားတော့400 500နဲ့တဲ့အင်အားလည်းမဟုတ်ဘူးလေကျွန်တော်တို့ဖြစ်စေချင်တာကတော့ကိုပြင်းတဲ့အတွက်မှာဖြစ်တဲ့အတွက်ကြောင့်လွတ်လွတ်လပ်လပ်နဲ့လှုပ်ခွင့်ရှိတယ်လို့ကျွန်တော်တို့မြင်တယ်
အခုလိုနေရာကန့်သတ်မှုတွေကိုအစိုးရဖက်ကလုပ်နေတာဟာရှမ်းနိုင်ငံရင်းညီလာခံဖြစ်မြောက်ဖို့မတိချာတော့တယ်လို့21ရာစုပင်လုံညီလာခံကိုရှမ်းမျိုးသားတွေတက်ရောက်ဖို့အခက်ခဲဖြစ်သွားနိုင်တယ်လို့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးများဖွဲ့ဝင်လည်းဖြစ်ကြားခေါင်းပါတီတွဲဖက်အတွင်းရေးမှူးနှင့်လည်းဖြစ်တဲ့စိုက်ကျော်ညွန့်ကပြောပါတယ်
တမရတော့သူရောလောက်ခိုင်းတဲ့နေရာတွေမှာ CSS အနေနဲ့တော့လောက်ဖို့အချိန်မပြေပါဘူးအဲ့တော့တောင်ကြီးမှာဒါမှမဟုတ်ရင်တော့ပင်လုံလိုမျိုးနေရာမှာလောက်ပေးဖို့ဆိုရစီစဉ်ပြထားတာရှိတယ်အစိုးပြုတ်ထားတဲ့တောင်ကြီးဒါမှမဟုတ်ပင်လုံမှာမရဘူးဆိုရင်တော့ဖြင့်ဘုဘက်ကလည်းပြင်ညာမှုမရှိဘူးဆိုရင်တော့ဖြင့်ကျွန်တော်တို့ရဲ့ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုခဏရပ်ထားရုံပဲရှိတာပေါ့ဗျာ
တောင်ကြီးမြို့တော်မှာရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလှုပ်ခွင့်ဟန့်တားထားနေချိန်မှာလူထုအစ်စ်မှန်ရရှိဖို့အတွက်ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေလူနေရာကျော်ကိုအုပ်စု15စုခွဲပြီးရှမ်းပြည်နယ်အတွင်းမြို့နယ်45မြို့၊ကချင်ပြည်နယ်မွန်းကြီးမြို့၊စကိုင်းတိုင်းဟုံးမလင်းမြို့၊ကယားပြည်နယ်လွယ်ကော်မြို့မှရှိတဲ့ရှမ်းလူထုတွေကိုကွင်းစင်တွေ့ဆုံနေတဲ့အပြင်ထိုင်းနိုင်ငံရောက်ရှမ်းလူထုတွေကိုလည်းတွေ့ဆုံသွားခဲ့ပါတယ်ရှင်
ဆက်ပြီးတော့မြန်မာအစိုးရနဲ့ NCA အဆင့်အပြစ်ခတ်ရေးစည်းလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာတပ်ဆိုင်ရာတိုင်းဒေသပြည်နယ်တွေတချို့မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအသီးသီးကျင်းပနေကြပြီဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ကိုအစိုးရကနေခွင့်မပြုသေးပါဘူး။ကျင်းပခွင့်ရဖို့ရခိုင်နိုင်ငံရေးပါတီတွေရခိုင်လက်နက်ကိုင်အဖွဲ့တွေကနေကြိုးပမ်းနေစေလဲဖြစ်ပါတယ်။မောင်အေးကနေခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ရခိုင်ပြည်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျမ်းပါခွမပြုသေးတဲ့အပေါ်မှာ NCA လက်မှတ်ရထုတ်ထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ကဗဟိုကော်မတီဝန်တဦးဖြစ်သူဒေါက်စောမြရာဇာလင်းကအခုလိုပြောပါတယ်
။ရခိုင်ပြည်မှာဒါရအကျုံးဆက်ဆင်းနဲ့မှအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲမလုပ်သင့်ဘူးဆိုတာကိုပြောလို့မရဘူး။ဒါရရဲ့ NCA ရဲ့မူအရဆိုလို့ရှိရင်အမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကိုတော့ကိုတော့မှဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့အစိုးရအနေနဲ့ NCA လက်မှတ်ထုတ်ထားတဲ့အဖွဲ့အစည်းတွေကိုဘယ်သူမှမလုပ်ရဘူး၊ဘယ်သူမှလုပ်ရမယ်ဆိုတာပြောကြတဲ့ကအဲ့ဒါကမမှန်တဲ့လမ်းကြောင်းတစ်ခုဖြစ်တယ်။
ရခိုင်ပြည်မှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်တိုက်ပါခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ UDPGC အတွင်းရင်းမှုအဖွဲ့ကိုလည်းအကြောက်ကြားထားပြီဖြစ်တယ်လို့လည်းဒေါ်စောမြရာဇာလင်းကပြောပါတယ်။အမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲမကျင်းပပြီးပြည်ထောင်စုညှိနှိုင်းရေးညီလာခံမှာပြောစရာအကြောင်းမရှိဘူးလို့ရခိုင်အမျိုးသားပါတီ ANP ကဒုဥက္ကဋ္ဌဖြစ်သူဦးခိုင်ပြည်စိုးကသူ့အမြင်ကိုအခုလိုပြောပါတယ်
။အမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲမလုပ်ပေနဲ့ပြည်ထောင်စုညှိနှိုင်းညီလာခံဆွေးနွေးရစုပြန်လုံးမှာကျွန်တော်ကိုယ်စားပြီးတော့ပြောစရာတော့မရှိဘူးလို့ပြောတယ်လို့မြင်ပါတယ်။အဲဒါကြောင့်မလို့ဘုရားတို့ကတခိုင်းချင်းနေမှာမြို့သားဆက်နေရရဲ့ဆွေးနွေးပွဲဟာဒီနေ့တို့ထိလုံးဝမရသေးဘူးဆိုလို့ရှိရင်ဒါရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားမျိုးမျိုးစုတွေရဲ့အခွင့်အရေးတွေကိုအကုန်လုံးစိတ်ပြန်ရရောက်တယ်
။ဝင်လာဖောက်တီချင်းကကောက်ဆုပ်တူဖြစ်သူကိုခိုင်ကောက်ဆန်ကတော့အမျိုးသားဆက်နိုင်ငံရဲ့ဆွေးနွေးပွဲတွေကိုနေရာနဲ့မှာကျင်းပဖို့လိုတယ်လို့ပြောပါတယ်။ရခိုင်ပြည်မှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေချာသေးပေမဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ရခိုင်အမျိုးသားပါတီ ANP နဲ့အရေးပါအဖွဲ့စည်းတွေစုပေါင်းပြီး22ဦးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကိုမကြာသေးမီကဖွဲ့စည်းထားပြီးအကျိုးရှင်းလင်းပွဲတွေလုပ်နေပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်နရီဘန်တီယူဟာချင်းပြည်နယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဒေသတွင်းလူအချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
타인지사이 BNI ဖွဲ့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ဒီတောက်ကြနှစ်မိနစ်6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်သူ့မှာပြည်ထောင်စုမှာပြည်ထောင်စုမှာသမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံကဂျာဝန်စစ်ပကတ်မှုတွေစုံစမ်းစစ်ဆေးရမှာရှင်းနေရုပ်ကျက်ဆက်ရှင်ခင်းခင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ဒါမှမဟုတ်ရာထူးကနှုတ်ထွက်ဖို့ဒီမိုကရက်တော်မတ်တီကတောင်းဆိုလိုက်ကြပါတယ်။ရှင်းနေရုပ်ဆက်ရှင်စာအမေရိကန်နိုင်ငံဆိုင်ရာရုရှားသမ္မတကြီးနဲ့ပြည်ထောင်စုနေထဲတွေ့ဆုံခဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အတိုက်ခံတွေကထွက်ပြေးဖို့တောင်းဆိုခဲ့ကြတာပါ။အမေရိကန်သမ္မတဘရက်ကိုဘာမှဆိုရလက်တကအရာရှိတချို့ဟာသမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစီရင်တောင်းငင်းနဲ့ရုရှားဆိုရတောင်းဝင်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆွေးနွေးမှုတွေကိုနောက်ပိုင်းမှာစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့နိုင်အောင်ဆောင်ရွက်ခဲ့ကြတဲ့အကြောင်းနယူးယောက်တိုင်းသတင်းစာကရေးသားပါတယ်။သတင်းစာကကိုကားဖော်ပြခဲ့တဲ့လက်ရှိနဲ့အရင်ကဆိုရတောင်းဝင်ရှိသူဒါဆောင်ရွက်ကြော်လောက်တဲမှာတချို့ကတော့လွတ်တော်ကထိရောက်စုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စတွေအပေါ်အများကအာရုံစက်လာအောင်အချက်လက်တွေနဲ့ပတ်သက်လို့ပြောဆိုရတဲ့လောက်ခဲ့ကြောင်းလည်းသတင်းကဖော်ပြပါတယ်။စီးရဲနိုင်ငံအပတ်မျိုးအနီးအမေရိကန်ကအပိနေရဲ့စီးရဲတပ်ဖွဲ့ရေပေါ်ရုရှားနဲ့စီးရဲလီဒါတို့ကမှားယွင်းပုံချေခဲ့ချခဲ့တဲ့အကြောင်းယူရဲနိုင်ငံမှာရှိတဲ့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူကပြောဆိုလိုက်ပါတယ်ပုံချေတက်ခဲ့မှုကြောင့်အပတ်မျိုးတောင်ဘက်နဲ့အရှိဘက်ကကြီးရွာတွေမှာအဲစစ်သူကြွတွေကိုတိုက်ခိုက်နေတဲ့စီးရဲအားရညမောင်းဖို့နေထိခိုက်မှုရှိခဲ့တဲ့အကြောင်းအဲစစ်သူကြွချင်းမွန်ရေးမာမိတ်ဖွဲ့ရဲ့အမေရိကန်တပ်မှုဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ကယူရဲနိုင်ငံဘက်ကနေမျိုးတော်ကနေပြောဆိုလိုက်တာပါမြောက်ကိုရီးယားကောင်းဆောင်ကင်ချွန်ဝမ်ရဲ့ဖေရူမေဝဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့တည်ဆုံမှုနဲ့ဆက်နွယ်ပြီးတန်ရရှိသူဖြစ်ထင်းထင်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအနာဘက်နေနေရပြန်ဖို့စီစဉ်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာဖေဖော်ဝါရီလ13ရက်နေ့ကကင်ချွန်နန်းတည်ဆုံခဲ့ပြီးတဲ့နောက်အသက်45နှစ်ရွယ်မြောက်ကိုရီးယားနိုင်ငံသားရွေးချယ်ချိုကိုဒရင်နှစ်ပတ်နီးပါးကြာထင်းထင်းထားပေမဲ့အခုကမှတရားမစွဲဘဲထင်းထင်းနိုင်တဲ့အချိန်တိတ်မချန်တော့တဲ့အတွက်ပြန်လွတ်ပေးရမှာဖြစ်ပါတယ်။
တဲ့ရင်ချင်းချက်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်ကျမရှာဖောင်းပါ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိ9မီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.